Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ28ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ယူကရိန်းရဲ့တပ်သင်္ဘောတွေနဲ့တင်းမာမှုတွေကြုံရတဲ့ပေါ်ယူကရိန်းသမ္မတမှာတာဝန်ရှိတဲ့အကြောင်းရုရှားသမ္မတကဖြစ်တင်ပြောဆိုလိုက်ပါတယ်ရုရှားရဲ့ထူးဆုံးဆဲဆစ်ဆဲမှုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကမှဖယ်ရှားနိုင်အောင်တားမြစ်မဲ့ဥပဒေချမ်းကိုကန့်ကွက်ကောင်းကန့်ကွက်မယ်လို့ထက်လွတ်တော်လူများစုခေါင်းဆောင်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူညင်ညာပြေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှမှာတော့လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေဒီထက်ပိုမိုပါဝင်လာနိုင်ဖို့အခွင့်အလမ်းတွေပေးတင်တယ်လို့နိုင်ငံတကာဖွဲ့စည်းတစ်ခုဖြစ်တဲ့ Carter Center ကထောက်ပြလိုက်ပါတယ
်ဒီငြိမ်းချမ်းဖြစ်စဉ်ကတကယ်ပဲဟိုဒီပြဿနာတွေကိုဖြေရှင်းနိုင်လားဆိုတော့မေကွန်မေးစရာဖြစ်လာတယ်ဆိုတော့အခုထုတ်လိုက်တဲ့
မြန်မာမျိုးသမီးများအဖွဲ့ချုပ်ထွေထွေတွင်းမှုလွေပိုးငွေပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီကြောင်းနဲ့တူမြေယာဥပဒေကိုပယ်ဖျက်ပေးဖို့ကချင်ရှမ်းမြောက်တိုင်းဒေသဒုက္ခသည်တွေကတောင်းဆိုလိုက်တဲ့အကြောင်းဒုတိယကမ္ဘာစစ်ကာလကအသုံးပြုခဲ့တဲ့ဂျပန်စစ်တပ်ရဲ့မြေအောက်စစ်ဆေးရုံတစ်ခုကိုစကိုင်းတိုင်းဒေသကြီးမှာတွေ့ရှိထားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍ၊မြမရေးတုံသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
ပင်လယ်နက်ဒေသမှာယူကရိန်းရေတပ်သင်္ဘောတွေနဲ့တင်းမာမှုတွေကြုံရတဲ့ပေါ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုမှတာဝန်ရှိတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ရှင်းနေရွေးကောက်ပွဲမှာပြန်ရွေးခံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ဂျိုးပန်းနဲ့လုပ်ရဖြစ်နေလဲပြောဆိုလိုက်တာပါ။ယူကောက်ပွဲမှာအနံ့ရအောင်ရည်ရွယ်ပြီးယူကရိန်းသမ္မတတွေနဲ့ရန်စားတဲ့လုပ်ရကိုစီစဉ်ခဲ့တာဖြစ်တဲ့အကြောင်းဒီနေ့ရုပ်မြင်သံကြားမိန့်ခွန်းမှာရုရှားသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားစစ်တပ်ကတော့ရုရှားပိုင်းဖြစ်သွင်းထားတဲ့ခရိုင်းမီးယားကျွန်းဆွယ်မှာလေကြောင်းရန်ကာဝေးစနစ်အတွက်မစ်ဆိုင်းတုံးတွေထပ်မံအားပြည့်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပင်လယ်နက်ဒေသမှာရုရှားတပ်တွေကယူကရိန်းသမ္မတ၃စင်းနဲ့သမ္မတသားတွေကိုထိန်းသိမ်းနေတာပါ။ယူကရိန်းရေတပ်ကစစ်သင်္ဘောတွေကိုပြင်ဆင်နေရင်ဖက်စစ်ခံခဲ့ရတဲ့သင်္ဘောသား24ယောက်ဟာရုရှားရေပိုင်တဲ့တရားမဝင်ဝင်ရောက်လာခဲ့ကြပြီးနေကြာဆောင်တပ်ဖွဲ့တွေရဲ့တတိပိတ်ချက်ကိုလည်းနားမထောင်ခဲ့ဘူးလို့ရုရှားဘက်ကဆွဆွဲထားပါတယ်။ယူကရိန်းနိုင်ငံကတော့ရုရှားရဲ့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။ဖက်စစ်ထားတဲ့သင်္ဘောသား24ယောက်ထဲက12ယောက်ကိုနှစ်လကြာထိန်းသိမ်းထားဖို့လဲခရိုင်းမီးယားဒေသကတရားရုံးတစ်ခုကမနေ့ကပဲစီရင်ချက်ချခဲ့ပါတယ်။ကျန်သင်္ဘောသားတွေကတော့ဒီကနေ့ရုံးထုတ်ဖို့လဲစီစဉ်ထားခဲ့တာပါ။ယူကရိန်းကတော့ဖမ်းဆီးမှုကိုတုံ့ပြန်တဲ့အနေနဲ့နေဆက်ဒေသတချို့မှာဆေးဥချူရီကြီးညာခဲ့လို့ရုရှားပေါ်နောက်ထပ်ပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ဖို့တိုက်တွန်းတဲ့ဥရောပနိုင်ငံအရေးတွေလဲပိုတိုးလာနေပါတယ်။ယူကရိန်းသမ္မတပိုရိုရှန်ကိုကတော့ရုရှားနိုင်ငံကရန်လိုမှုတွေကြီးထွားလာနေချိန်မှာဆေးဥချူရီကြီးညာလိုက်တဲ့အတွက်ကာကွယ်နိုင်စွမ်းအားကောင်းလာအောင်အထောက်အကူပေးနိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ယူကရိန်းသမ္မတတွေနဲ့သမ္မတတွေကိုချက်ချင်းပြန်လွှတ်ပေးဖို့လဲယူကရိန်းသမ္မတကတောင်းဆိုထားပါတယ်။ရုရှားသမ္မတကတော့ယူကရိန်းကစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့ပေါ်စိုးရိမ်နေကြောင်းပြောဆိုခဲ့တယ်လို့ယူကရိန်းရဲ့အစဉ်ချင်းမဲ့လွှတ်ရက်ကိုဟန်တားဖို့ဂျာမနီနိုင်ငံကတိုက်တွန်းလိုက်မယ်လို့မျှော်လင့်နေကြောင်းလဲဂျာမန်ဝန်ကြီးချုပ်အန်ကလာမာကဲကိုပြောဆိုထားပါတယ်။
အထူးဆောင်ဆိုင်ရေးမှူးရောဘတ်မူလာကိုသမ္မတဒေါ်နယ်ထရမ့်ကအလုပ်ထုံးမပစ်နိုင်အောင်ဟန်တားမဲ့မူကြမ်းကိုသူ့အနေနဲ့ဟန်တားရမျိုးလုပ်ကောင်းလုပ်မယ်လို့ Republican အထက်လွှတ်တော်ကောင်ဆောင် Mitch McConnell ကပြောပါတယ်။အဲ့ဒီမူကြမ်းကိုမဲခွဲအတည်ပြုရတဲ့အတွက် Democrat နဲ့ Republican တွေပါပါဝင်နေတဲ့ကြိုးပမ်းချက်တွေဟာပြဿနာကိုလိုက်ရှာနေတာဖြစ်တယ်လို့သတင်းထောက်တွေကိုအင်္ဂါနေ့ကပြောဆိုခဲ့တာပါ။ရောဘတ်မူလာကိုသမ္မတထရမ့်ကအလုပ်ဖြုတ်မှာမဟုတ်သလိုလွှတ်တော်အနေနဲ့ဒီနှစ်အတွင်းအပြစ်သက်လောက်ကင်စရာတွေအတော်များများရှိနေတဲ့အတွက်မေမေရရရလတ်တွေထွက်လာမှာမဟုတ်တဲ့ကိစ္စနဲ့အချင်းကုန်ခံမှာမဟုတ်ဘူးလို့Mitch McConnell ကပြောပါတယ်အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်ဖြစ်တဲ့ရှာထူးကနေအနားယူတော့မဲ့ Arizona ပြည်နယ် Republican မှာ Jeff Flake ကတော့မူလာကိုအလုပ်မဖြုတ်နိုင်အောင်ပြဋ္ဌာန်းထားတဲ့အဲ့ဒီမူကြမ်းကိုလွှတ်တော်တစ်ခုလုံးမဲခွဲအတည်ပြုနိုင်ရေးအတွက် Mitch McConnell ကခွင့်မပြုဘူးဆိုရင်သမ္မတ Trump ကရွေးချယ်ထားတဲ့တရားသူကြီးကိုထောက်ခံမှုမပေးဘဲကန့်ကွက်သွားမယ်လို့ချင်းချောက်ပြောဆိုထားတာပါအထူးဆောင်ဆိုင်ရေးမှူး Robert Mueller ဟာ2016 American သမ္မတရွေးကောက်ပွဲမှာသမ္မတ Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးသူတွေနဲ့ရုရှားတို့ပူးပေါင်းဆွေးနွေးမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်
တူရကီနိုင်ငံက sorry ကောင်စစ်ဝင်ရုံမှာအမေရိကန်ခြေစိုက် sorry သတင်းစာဆရာဂျမဲခါရှော့ကီပြီးခဲ့တဲ့လကအသက်ခံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်အမတ်တွေကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကာဝေးဝန်ကြီးဂျေမက်တစ်တို့ဒီကနေ့တကားပိတ်အစည်းအဝေးခံတင်ပြနေပါတယ်။သတင်းစာဆရာတိစုံမှုဖို့ဒေါသထွက်နေစေလွတ်တော်ကိုယ်စားလှယ်ပါဝင်ပါတီကြီးတစ်ခုကလွတ်တော်အမတ်တွေကို sorry နိုင်ငံရဲ့လုပ်ရက်နဲ့ပတ်သက်တဲ့လှည့်ဝက်သတင်းချက်လက်တွေကိုအစည်းအဝေးခံတင်ပြမဲ့အစီအစဉ်မှာတော့အမေရိကန်ဘူထောက်လန်းရေးအေဂျင်စီ CIA ကြီးကကျင်းနဟတ်စပယ်မပါဝင်တဲ့ပုံမှာလဲလွတ်တော်အမတ်တွေဝေဖန်နေကြတာပါ sorry ရှင်မင်းသားမိုဟာမက်ဘန်ဆယ်မန်နဲ့ပတ်သက်လို့တမနာကဘာတွေကြားသိထားတယ်ဆိုတာတွေကို CIA ကရှင်းပြတာမျိုးဒါမှမဟုတ်ထောက်လန်းရေးအသံဝင်ကတယောက်ကရှင်းပြတာမျိုးဖြစ်စေခြင်းတဲ့အကြောင်းလဲ Republican ထက်လွတ်တော်အမတ် Lindsey Graham ကတွစ်ဆုံမှုမတိုင်ခင်မှာပဲသတင်းနောက်တွေကိုပြောဆိုသွားပါတယ် Democrat ထက်လွတ်တော်အမတ် Chris Coons ကလည်း CIA ညွှန်ကြားမှုအစီအခံရမှာမပါဝင်တဲ့ပုံမှာမေးခွန်းထုတ်ခဲ့တာပါတဲ့နေမှာတော့တင်းစားဆရာအသက်ခံရမှု sorry အရှိမင်းသားကအမိတ်ပေးစိတ်ခိုင်းခဲ့တဲ့အကြောင်းအစဉ်တစိုက်ဖော်ပြနေကြတာဖြစ်ပါတယ် sorry ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပြီးတင်းဆုံးမှုဟာကောက်ချစ်တဲ့ထောင်လန်းရေးတွေလက်ချက်ဖြစ်နေအပြစ်ဖို့ထားပါတယ်သမ္မတ Donald Trump ကလည်း sorry ကတုံ့ပြန်ထားတဲ့လေတံတိုင်းပြောဆိုထားပြီးတပြတ်မှုနဲ့ပတ်သက်လို့မင်းကိုထုတ်ဆရာတွေရှိနေစေဖြစ်ကြောင်းလည်းပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mississippi ရဲ့အထက်လွှတ်တော်အမတ်နေရာအတွက်အချိတ်အနည်းရှင်းပြခဲ့ရမှာ Republican Party က Sidney Hyde Smith အနိုင်ရသွားပါတယ် Hyde Smith ကမဲရလ54ရာခိုင်နှုန်းနဲ့ Democrat ကိုယ်စားလှယ် Mike Espy ကိုအင်္ဂါနေ့ကအနိုင်ရသွားတာပါအဲ့ဒီအောင်ပွဲဟာ Conservative တို့ရဲ့ Santa Pho တွေအနိုင်ရလိုက်တဲ့ပွဲဖြစ်ပြီးအဲ့ဒီ Santa Pho တွေကို Washington ကိုယူဆောင်သွားမယ်လို့သူကိုထောက်ခံသူတွေကို Hyde Smith ကကတိပေးပြောဆိုသွားပါတယ်ဒီရွေးကောက်ပွဲဟာ2018လွှတ်တော်ရွေးကောက်ပွဲရဲ့နောက်ဆုံးပွဲလည်းဖြစ်ပါတယ်လာမယ့် January လမှာလွတ်တော်အစည်းအဝေးတွေပြန်ဆိုင်ရင်တော့အထက်လွတ်တော်နေရာအများစုအတွက် Republican တို့က53နေရာနဲ့အများစုထိန်းချုပ်ထားမှာဖြစ်ပြီး Democrat တို့ကတော့အမတ်နေရာ48နေရာမှာအနိုင်ရထားတာပါလက်ရှိမှာတော့အထက်လွတ်တော်မှာ Democrat တို့က49နေရာနဲ့ Republican တို့က50နေရာအသီးသီးရှိနေတာဖြစ်ပါတယ်အောက်လွတ်တော်နေရာအများစုကတော့၈နှစ်အတွင်းပထမဆုံးအနေနဲ့ Democrat တို့ကထိန်းချုပ်လိုက်ပါတယ်နိုဝင်ဘာလ6ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာ Democrat တို့ကအမတ်နေရာ38နေရာအနိုင်ရခဲ့တာဖြစ်ပြီးရလတ်ထွက်မလာသေးတဲ့အကျိတ်နဲ့ဖြစ်နေတဲ့မနီယာနှစ်နေရကြာနေပါသေးတယ်။အနိုင်ရလိုက်တဲ့ Hatchmith ဟာဂျမ်းမာရေးကြောင်းရာထူးကအနာယူရတဲ့ Touch Culture ရဲ့လက်ကျန်တက်တန်းနှစ်နှစ်အတွဲတာဝန်ထမ်းဆောင်အောင်ပါ2020ရောက်ရင်တော့ဒီနေရာအတွက်တစ်ခါပြန်ပြီးတော့ရွေးကောက်ပွဲကျင်းပရမှာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာစစ်ပွဲအဆုံးသတ်ဖို့တာလီဘန်သဘုံအနေနဲ့ငင်းကြဲဆွေးနွေးနိုင်မယ့်လမ်းပြမြေပုံတစ်ခုကိုအစိုးရကရွေးဆဲထားတဲ့အကြောင်းသမ္မတအရှရက်ကန်နီကပြောဆိုလိုက်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့အကျိတ်နဲ့တိုင်ပင်ဆွေးနွေးပြီးသက်ဆိုင်ရာဖွဲ့စည်းတွေတာဝန်ရှိသူတွေအားလုံးပူးပေါင်းရွေးဆဲထားတာဖြစ်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကအာဖဂန်ရေးနိုင်ငံတကာညီလာခံမှာသမ္မတကန်နီကဒီကနေ့ပဲပြောဆိုလိုက်တာပါ။ဒီမိုကရေစီနေကြအားလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းမှာတာလီဘန်တွေလည်းပူးပေါင်းပါဝင်လာနိုင်မဲ့သဘောတူညီချက်တည်းရရှိရေးကြိုးပမ်းသွားမဲ့ငင်းချဲရေးလုပ်ငန်းစဉ်ကိုလည်းနောက်တစ်ဆင့်တက်နိုင်ဖို့အစိုးရဘက်ကအစဉ်သင့်ရှိနေတဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။နိုင်ငံသားအားလုံးအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့တာဝန်တွေကိုအခြေခံဥပဒေနဲ့ညီအကာအကွယ်ပေးသွားဖို့နိုင်ငံကအကြံဖက်အဖွဲ့အစည်းတွေဖြစ်သမ္မတထားတဲ့အဖွဲ့တွေနဲ့ဆက်နွယ်တဲ့လက်နက်ကိုင်အုပ်စုတွေငင်းငယ်လုပ်ငန်းစဉ်မှာပါဝင်ခွင့်မပြုဖို့နဲ့ခြေခံဥပဒေကိုပြင်ဆင်ရမှာလက်ခံနိုင်တဲ့အဆိုပြုချက်မျိုးဖြစ်ဖို့အရေးကြီးတဲ့အကြောင်းလဲထောက်ပြပြောဆိုခဲ့တာပါ။တာလီဘန်အနေနဲ့ငင်းချင်းဆွေးနွေးမှုတွေအောင်မြင်ရေးဟာရှေ့လာမဲ့ AP လာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲဟာအရေးကြီးတဲ့အကြောင်းလဲနောက်ကျရင်သမ္မတတက်တန်းအတွက်အရေးခံမှုရည်ရွယ်ထားတဲ့အာဖဂန်သမ္မတဂါနီကပြောဆိုသွားခဲ့ပါတယ်။
ကြဝါပြင်လဲပြင်းနဲ့ပြီးခဲ့တဲ့လတော့ကပြတ်ကျသွားတဲ့အင်ဒိုနီးရှားခီးတဲ့တင်လေးရင်မှာအနီယကင်းအောင်တက်ဆင်ထားတဲ့အလိုအလျောက်စနစ်ကြောင့်လေရင်ဟာအချိန်ချင်း outside ထိုးကြခဲ့ရမှာလေရင်မိုးကထိန်းချုပ်ဖို့ကြိုးစားပေမဲ့မရခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါရယ် Lion Air လေကြောင်းလိုင်းက Boeing 737 Max 8အမျိုးအစားဂျက်လေရင်ဟာအောက်တိုဘာလ29ရက်နေ့ကဂျကာတာမြို့တော်ကနေအနီးအနားမှာရှိတဲ့ Bangkok Balitang ကျွန်းကိုပြန်တမ်းဖို့ထွက်ခွာပြီးတိတ်မကြခဲ့မှာပဲပြတ်ကျခဲ့ရာကလေရင်ပေါ်မှာလိုက်ပါသွားသူခီးတဲ့ 39ရောင်းနဲ့ဝန်ထမ်းတွေအားလုံးတည်ဆုံခဲ့တာပါစုံစမ်းစစ်ဆေးရေးအစီရင်ခံစာကတွေးရှိချက်တွေကိုတော့ပြတ်ကြပြီးရပ်ပိုင်းအတွင်းပြန်လည်ဆေးရုံနိုင်ခဲ့တဲ့လေရင်ပြတ်နှက်မှုမှတ်တမ်းတင်ကြိယာကအချက်လက်တွေအပေါ်အခြေခံထားပါတယ်လေမိုးတွေရဲ့ဆက်ခံတဲ့ကအတန်းနဲ့မှတ်တမ်းတင်ကြိယာကိုတော့ပြန်ရှာလို့မရသေးပါဘူးအင်ဒိုနီးရှားနိုင်ငံသေယူပို့ဆောင်ရေးပေကင်းလုံခြုံမှုဆိုင်ရာကော်မတီနဲ့အတူစုံစမ်းစစ်ဆေးနေသူတွေကတော့ Boring Company ရဲ့လေရင်အမျိုးအစားတွေဟာအမြင်ပိုင်းမှာပြန်သားတဲ့အခါလေရင်ကိုယ်တွေကအာယုံခံတိုက်တာတဲ့ကြိယာတွေကအချက်အလက်မားတွေပေးပို့ရကနေလေရင်ကိုဆက်တက်လို့မရတဲ့အခြေအနေမျိုးနဲ့ကြုံခဲ့ရတာဖြစ်နိုင်တယ်ဆိုတဲ့အယူအဆကိုစစ်ဆေးနေကြပါတယ်။လေရင်ပြတ်ကျမှုဖြစ်ခဲ့ပြီးတဲ့နောက်မှာပဲအဆင့်မြင့်တင်ထားတဲ့ Boring 737 App Max 8 လေရင်ဟာအလိုအလျောက်စနစ်တည်းတပ်ဆင်ထားတာကိုအသိပေးထားတာမျိုးမရှိဘူးလို့လည်းလေရင်မိုးတွေကပြောဆိုနေကြတာပါ။လေရင်ဟာနောက်ဆုံးခီးစဉ်မတိုင်ခင်တည်းမှာလဲဘာလီအပန်းဖြေကျွန်းကနေကြကရာမြို့တော်ကိုပြန်လည်ဆင်မှာအလားတူပြသနာနဲ့ကြုံခဲ့ရဖူးပါတယ်။
တရုတ်နိုင်ငံရှေ့မြောက်ဘက်ကဒါရုဗီရဲ့စစ်ရုံတစ်ခုပြင်ပမှာပောက်ကွဲမှုဖြစ်ရာကလူ22ယောက်သေဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့ကားတွေထော်တော်များလည်းပျက်စီးသွားပါတယ်။ဂျန်ဂျီယာခုမျိုးကဟာဘေးရှန်ဟွာဒါရုဗီရဲ့ထုတ်လုပ်ရေးကုမ္ပဏီပိုင်းစစ်ရုံတစ်ခုရဲ့အပြင်ဘက်ကကုန်တင်ကုန်ချက်လုပ်တဲ့နေရာမှာမနစ်ညသကောင်ကျော်အချင်းကပောက်ကွဲမှုဖြစ်ပွားခဲ့တာလို့လည်းအာဏာရှင်တွေကပြောပါတယ်။ပောက်ကွဲမှုကြောင့်မိသားမှုဖြစ်ပွားရာကနေဒါဇင်နဲ့ချီရဲ့ထရက်ကားတွေခီးတဲ့ရင်ကားတွေလည်းပျက်စီးခဲ့တာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုတော့အာဏာရှင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ကနဦးစစ်ဆေးချက်တွေအရအနေရှိတဲ့ဒါရုဗေဒဖြစ်စီတင်ဆောင်လာတဲ့ကားစင်းဟာစစ်ရုံထဲကိုဝင်ရောက်ဖို့စောင့်ဆန်းနေတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ပွားခဲ့တာလို့လည်းသတင်းတွေမှာဖော်ပြနေကြတာပါ။ပောက်ကွဲမှုဖြစ်ခဲ့တဲ့မြို့ဟာ2022ခုနှစ်မှာစောရစီအိုလံပစ်အားကစားပွဲတော့ကျင်းပမဲ့မြို့လည်းဖြစ်ပါတယ်။ဒီနိုင်ငံမှာလုပ်ငန်းဝင်ဘေးရန်နဲ့ကင်းရှင်းရာအဓိကပြဿနာတစ်ခုဖြစ်နေရှိနေစေဖြစ်ပြီးလွန်ခဲ့တဲ့3နှစ်တုန်းကလည်းဘေကျင်းမြို့ရဲ့အရှိဘက်ကတည်ရင်ချင်းမြို့မှာစနစ်တကျတိုးလောင်မထားတဲ့ဒါရုဗေဒဖြစ်စီတွေကြောင့်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူ183ယောက်ထက်မနည်းလည်းသေဆုံးခဲ့ပူပါတယ်
။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကြားဆက်သွဲထားတဲ့ရထားလမ်းကိုပြန်ပြီးတော့ချိတ်ဆက်အသုံးပြုနိုင်ရေးအထောက်အကူဖြစ်မဲ့လေလာဆန်စင်မှုတွေလုပ်ဖို့မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုလူငယ်ခွင့်ပြုရေးတောင်ကိုရီးယားရဲ့မြစ်တာရပ်ခန့်ချက်ကိုအမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပါတယ်။အဲ့ဒီတန်ခါပိတ်ဆို့မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတာပါ။နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားဆွေးနွေးပွဲတွေအဆင်မပြေဖြစ်နေချိန်မှာပဲဒီလိုရထွက်ပေါ်လာတာပါ။ကွင်စင်လေလာမဲ့အဖွဲ့ကိုရာတန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်ပြီးအဆိုပြုထားတဲ့ရထားလမ်းလုပ်ငန်းတော့မပါဝင်ဘူးလို့တနမအတိုင်းဝိုင်းက VOA ကိုရီးယားသတင်းဌာနကိုပြောပါရယ်။တန်ခါပိတ်ဆို့မှုမှာပါဝင်နေတဲ့ကုန်ပစ္စည်းတွေပို့ဆောင်တာရောင်းချတာတွေလုပ်ချင်နေဆိုရင်ဒီတန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမှသာဖြစ်မယ်လို့အဲ့ဒီသတင်းရင်းမြစ်ကဆိုပါရယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA မြန်မာပိုင်းရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေဒီထက်ပိုမိုပါဝင်လာနိုင်ဖို့အခွင့်အလမ်းတွေပေးတင်တယ်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Carter Center ကထောက်ပြလိုက်ပါတယ်။ဒီလိုအမျိုးသမီးတွေပါဝင်မှုအားနည်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာနှိရှေကြနေတဲ့တိုင်းရင်းသားပြည်ထနာတွေကိုတကယ်ပဲဖြည့်ရှင်းနိုင်မှာမလားဆိုတာကိုလည်း WEB မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ကမေးခွန်းထုတ်ခဲ့ပါတယ်။ရန်ကုန်ချက်ထရီယမ်ဟိုတယ်မှာကျင်းပနေတဲ့ပါတီနဲ့တိုင်းရင်းသားအမျိုးသမီးများညီလာခံကိုတွားရောက်တင်ယူခဲ့တဲ့ VOA သတင်းတောက်မတ်မီခါကတင်ပြပို့ထားပါရဲ့ရှင်
။သုံးရက်တာကျင်းပမဲ့ပါတီနဲ့တိုင်းရင်းသားအမျိုးသမီးညီလာခံကိုအမေရိကန်အခြေစိုက်ကာတာစင်တာနဲ့ WLB အမျိုးသမီးများအဖွဲ့ချုပ်တို့ပူးတွဲကျင်းပနေတာပါ။လက်ရှိလုတ်ကင်နေတဲ့မြမငင်းငင်းရေးလုပ်ငန်းစဉ်ငင်းငင်းရေးဖြစ်စဉ်မှာအမျိုးသမီးတွေပါဝင်နိုင်မှုနဲ့လက်ရှိနိုင်ငံရေးပါတီများရဲ့မူပေါင်းသဘောထားတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။လက်ရှိမြမငင်းငင်းရေးမှာပြီးခဲ့တဲ့27ရာစုပင်လုံညီလာခံကသဘောတူထားတဲ့အမျိုးသမီးပါဝင်မှုရာခိုင်နှုန်း30ရာခိုင်နှုန်းပါဝင်ဖို့သဘောတူထားပေမဲ့လည်းတကယ်လက်တွေ့အခြေအနေမှာပါဝင်မှုအားနည်းနေသေးတာကြောင့်ငင်းငင်းရေးကထင်တယ်လို့ခီးပေါက်ဖို့အားနည်းနေသေးတယ်လို့ကာတာစင်တာကဌာနကိုယ်စားလှယ် Greg K. Hailia ကပြောဆိုလိုက်ပါတယ
်။ဒီဘက်ကဖြစ်နေတဲ့ပြည်နယ်တွေမှာပို့ပြီးတော့ထိခိုက်ခံရတာကအမျိုးသမီးတွေပါလေရင်ချမ်းဖတ်မှုတွေတွေ့ကြုံရတာတွေပါတစ်ဖက်မှာလည်းဒီမျိုးသမီးတွေရဲ့အတန်ပါဝင်ခြင်းမရှိတာကိုလည်းတွေ့ရပါတယ
်မြမမျိုးသမီးများအဖွဲ့ကထွေထွေတွင်းမှုမတ်လွေပုံငယ်ကတော့အမျိုးသမီးပါဝင်မှုအားနည်းနေသေးတယ်မြမငင်းငင်းရဲ့ခီးစဉ်ဟာတကယ်ပြဿနာအရင်းခံကိုဖြေရှင်းနိုင်တဲ့အခြေအနေမရှိသေးသလိုတန်းတူအခွင့်အရေးတွေရဖို့လည်းအားနည်းနေသေးရကြောင်းငင်းငင်းရဲ့ထင်တယ်လို့ခီးမပေါက်ရတာလို့ဆိုလိုက်ပါတယ်
တင်းငင်းချင်းဖြစ်စဉ်ကတကယ်ပဲဟိုဟာဒီပြဿနာတွေကိုဖြေရှင်းနိုင်လားဆိုတာမိကုမေးစရာဖြစ်လာတယ်ဆိုတော့အခုထုတ်လိုက်တဲ့ထွက်ရှိချက်မူတွေကိုပြန်ကြည့်မယ်ဆိုရှင်လဲအများကြီးအားနည်းချက်ရှိနေတယ်ဒီမိုကရေစီစံချိန်စံညွှန်းနဲ့မကန့်ညီနေဘူးလို့ကျမတို့မြင်တယ်အဲ့လိုဖြစ်တဲ့အခါမှာဒါဒီငင်းချင်းတကယ်ကိုနိုင်ငံရေးစိတ်ဆန္ဒရှိရှိနဲ့ငင်းချင်းတကယ်လိုချင်လို့လုပ်နေတာမဟုတ်ဘူးလို့တော့ကျမတို့သုံးသပ်မိတယ်
ခါအမျိုးသားတိုးတက်ရေးပါတီကတိုင်းတုံမျိုးနဲ့ဒူးဥက္ကဋ္ဌဖြစ်တဲ့ဒေါ်ဒလီနာကတော့ငင်းငင်းရင်မှာအမျိုးသမီးတွေပုံမပါဝင်လာနိုင်ဖို့အစိုးရအနေနဲ့ဒီထက်ပိုအားပေးသင့်တယ်လို့ပြောဆိုလိုက်ပါတယ
်30ရာခိုင်နှုန်းလို့တော့ပြောနေတာပဲဒါပေမဲ့အမျိုးသမီးတွေကပြည့်မီလာနိုင်ခြင်းမရှိဘူးအဖက်ဖက်ကခုနပြောသလိုပဲကျမတို့ကစိန်ခေါ်မှုတွေများတဲ့အတွက်ဒီစိန်ခေါ်မှုတွေရှော့ချနိုင်မှသာလင်ကျမတို့ပါဝင်လာနိုင်မှာဖြစ်တယ်
ဒီကနေ့ကဆလို့၃ရက်ကြာဆွေးနွေးလို့ရလာတဲ့ညီလာခံရလက်သဘောထားတွေကိုလက်ရှိငင်းငင်းဖြစ်စင်မှာထည့်သွင်းနိုင်ဖို့ကြိုးပမ်းသွားမယ်လို့လည်းမြန်မာအမျိုးသမီးများအဖွဲ့ချုပ်ကဆိုထားပါတယ်ရှင်။
မမေခသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြေယာဥပဒေကိုပယ်ဖျက်ပေးဖို့ကချင်ရှမ်းမြောက်စစ်ဆောင်တိုင်းရင်းသားတွေကတောင်းဆိုလိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြန်မာစိုးရကထုတ်ပြန်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပြန်လည်ပယ်ဖျက်ပေးဖို့ပဋိပက္ခဒေသရင်းကြီးရွာတွေကနေထွက်ပြေးတိမ်းရှောင်နေရတဲ့တိုင်းရင်းသားဒုက္ခသည်တွေကတောင်းဆိုပါတယ်။အောက်တိုဘာလ30ရက်နေ့ကထုတ်ပြန်တဲ့အစိုးရရဲ့ဒီနည်းဥပဒေကြောင့်စစ်မဲ့ဖြစ်နေတဲ့ကချင်ရှမ်းအပါအဝင်စစ်ဆောင်တိုင်းရင်းသားတွေရဲ့မီယိုဖလာမြေယာတွေဆုံးရှုံးသွားနိုင်နေဆိုပြီးစိုးရိမ်မှုတွေရှိနေတာပါ။နည်းဥပဒေပါအတိုင်းမြေယာလုပိုင်ခွင့်လျှောက်ထားဖို့ကလည်းစစ်ဆောင်ဒုက္ခသည်တွေအတွက်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်နေပါတယ်။VOA သတင်းတော်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။အစိုးရကနေထုတ်ပြန်ထားတဲ့မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေကိုတချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကပြည်တွင်းနေရဆွန့်ခွာတင်းရှောင်နေကြရတဲ့ IDP တွေကနေပယ်ဖျက်ဖို့တောင်းဆိုခဲ့ကြတာပါ။မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေကြောင့်စစ်ဘေးရှောင်နေရတဲ့တိုင်းဒါတွေအနေနဲ့စိုးရိမ်နေရတဲ့အခြေအနေဖြစ်လာလို့ဒီဥပဒေကိုကန့်ကွက်ရတာဆိုပြီးတချင်းပြည်နယ်ဝိုင်းမော်မြို့နယ်မြေယာကာကွယ်ရေးကော်မတီလက်ထောက်တာဝန်ခံဦးတူးနိုင်က VOA ကိုပြောပါတယ်။
မသားချင်းတိုင်းနဲ့ကျွန်တော်တို့ရဲ့အေးရွာတွေကျွန်တော်တို့မြေယာတွေဥစ္စာတွေအားလုံးကိုကျွန်တော်တို့ဆုံးခွာခေရကြပါတယ်ကျွန်တော်တို့ EIDP တွေအတွက်တော့ဒါဒုခွေးရေးမှာတခါချိုးပေါက်ခံရပြီးသားလူတွေဖြစ်ပါတယ်မျိုးလင့်ချက်ဆိုလို့ကျွန်တော်တို့ရဲ့ဒီမြေယာပဲကြံပါတော့ဒီမြေယာကိုအခုကဒီ6လအတွင်းမပုံတင်ရမယ်မတင်လို့ရှိရင်အောင်တန်ဖြစ်စေငွေတန်ဖြစ်စေတို့ရဲ့အပြန်ပေါ်လာတော့ဒါကျွန်တော်တို့ IDP တွေရဲ့သုံးရင်ဆက်တွေကတအားများလာပါမယ်လက်ရှိမှာကျွန်တော်တို့ IDP တွေဆင့်ခွာထားခဲ့ရတဲ့နေရာတွေမှာကုမ္ပဏီတွေပေါ့တရုတ်ကိရှုံးမပြောကုမ္ပဏီတခြားဒီကုမ္ပဏီများပေါ့တချို့နေရာဒေသတွေမှာဝင်ရောက်လာနေပြီးဖြစ်ပါတယ
်လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားဖြစ်ပွားနေတဲ့စီရေးပဋိပက္ခကြောင့်နေရကနေစွတ်ခွာနေရလို့တသိန်း2000ခန့်ရှိနေပြီဒေသခံတွေရဲ့ခြံထားခဲ့တဲ့မိရာတွေကိုကုမ္ပဏီတွေကနေရှောက်ထားသိမ်းယူပြီးစိုက်ပျိုးရေးလှုပ်ဆောင်လာတဲ့အခြေအနေတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေတိုးပွားလာနေတာပါမြေလွတ်မြေလပ်မြေရန်ဥပဒေကိုစက်တင်ဘာလ17ရက်နေ့မှာအစိုးရကပြဋ္ဌာန်းလိုက်တာဖြစ်ပြီးဒီဥပဒေကိုပြဋ္ဌာန်းပြီး6လအတွင်းမှာစိုက်ပျိုးရေးလုပ်ကိုင်သူတွေကသက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်ရှောက်ဆားရမယ်လို့လည်းစီမံခန့်ခွဲရေးဗဟုကော်မတီကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်တိုင်းဒေသတွေမှာမြေယာတွေကိုသမဥချလုတ်ကန်နေတာဖြစ်လို့မြေလွတ်မြေလပ်မရှိဘူးလို့ဦးသူနန်ကဆိုပါတယ
်ကျွန်တော်တို့ဒီဘိုးသေးပုံစံတော့အသက်သက်တော့သူ့မြေနဲ့သူ့မြေအဲ့လိုမျိုးဆိုပြီးမှဟိုဟာတိတော့ထိန်းသိမ်းနေစတဲ့မြေစိုက်ခင်းနေဆွေးကြောင်းတောင်ရစနစ်တွေလုတ်တဲ့နေရာတွေလုတ်အဲ့လိုမျိုးနဲ့ကျွန်တော်စနစ်ကလုတ်ကန်သွားတော့ခဲ့တယ်အဲ့တော့မြေလွတ်မြေလပ်မြေရင်းဆိုရလည်းမရှိဘူးမြေယာတွေကတကယ်လို့ဟုတ်ကဲ့ဒီသိမ်းယူသွားမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့တိုင်းရင်းသားတွေကနေကြမရှိတော့ဘူးစစ်ဆောင်တွေ IDP တွေကအခုကန့်ထဲမှာနေနေရတယ်တစ်သက်လုံးကန့်ထဲမှာပဲကျွန်တော်တို့ဘဝကိုဆန်းလိုက်မလားဘူ
းလက်ရှိတိုင်းရင်းသားဒေသအတွင်းမှာလက်နက်ကိုင်ဖွဲ့တွေကနေမြေရန်နဲ့ပတ်သက်ပြီးဥပဒေတွေပြဋ္ဌာန်းထားမှုတွေရှိနေတယ်လို့အစိုးရရဲ့မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေအတိဖြစ်လာရင်အခြေအနေတွေပုံမှုရှုပ်သွေးစေနိုင်တယ်လို့လည်းဦးသူနန်ကဆိုပါတယ
်ဒီမြေလွတ်မြေလပ်ဥပဒေကတော့Federal democracy ဆိုတဲ့ဒီကျွန်တော်တို့ရဲ့တိုင်းဒေသတွေအပေါ်မှာရှေ့ခံတဲ့စနစ်တွေမှာပြည်သားလာမယ်ဆိုရင်တော့ဒီတိုင်းဒေသတွေကလည်းဒီမြန်ဆိုင်ရေးတိုင်းဆိုင်ရာတွေမှာတယောက်နဲ့တယောက်ယုံကြည်မှုတွေပြီးရင်အပြီးပခတွေဒီဒီမှာပြဿနာတွေများလာမယ်လို့ကျွန်တော်တို့ကဒီလိုလဲမြင်မိပါ
လေယာဉ်မြေစိုက်ပျိုးလုပ်ကင်သူတွေဟာတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုတ်ပိုင်ခွင့်လာရောက်ရှောက်ထားရမယ်လို့အစိုးရကလည်းကြေညာထားပေမဲ့ Mia Mapung, Shapo, Kakashi, Nidello, Shamil, Miapa, Kukai Mule, Sishan Sakani, Solashi Konga Suvare.
Tomorrow, Shamia Maga, Kuveshi, Pekwagia, and that Chimney says, who ate Uzge Trailer, or Tomorrowga, the Loma and Mapung in Pusula, Tomorrowma, Kakari, and Nashi, Takere, Tomorrow, Nina, the Gadima, Tomsoma, and I am doing there, Chipuwa.
ကျမတို့ကလက်ကန်စားတောက်လာတဲ့နေရာတွေရှိတယ်အစိုးရကနေထုတ်ပြန်ခဲ့တဲ့မြေလို့မြေလမြေရိုင်း2018ခုလုံးဝဖျက်သိမ်းတဲ့နယ်လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကဆစ်ဆောင်တိုင်းဒါတွေကနေကန့်ကွက်ပြီးဒီဥပဒေကိုဖျက်သိမ်းဖို့တင့်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားကြပါတယ်ကချင်ပြည်နယ်မြေကြီးနယ်မြို့နယ်မှာကျင်းပနေတဲ့ညီညွတ်တော်တိုင်းဒါလူမျိုးများမ
င်ကုန်းအိမ်မှာရှင်အခုဆက်ပြီးတော့ဒုတိယကမ္ဘာစစ်တုံးဆေးရုံတစ်ခုကိုစကိုင်းတိုင်းဒေသကြီးအတွင်းမှာရှာဖွေတွေ့ရှိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ဒုတိယကမ္ဘာစစ်ကာလကအသုံးပြုခဲ့တဲ့ဂျပန်စစ်တပ်ရဲ့မြေအောက်စစ်ဆေးရုံတစ်ခုကိုစကိုင်းတိုင်းဒေသကြီးမှာတွေ့ရှိထားပြီးဒေသတွင်းခီးသွွားလုပ်ငန်းမှာပြည်ရင်းပြပခီးသွဲတွေကိုဆွဲဆောင်နိုင်ရေးအတွက်အတူဖော်ဖို့ပြင်ဆင်နေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ
်ဟုတ်ကဲ့ဂျပန်စစ်တပ်ကဒုတိယကမ္ဘာစစ်ကာလမှာအသုံးပြုခဲ့တဲ့မြေအောက်စစ်ဆေးရုံဟာအင်းတော်မြို့မြစ်တပ်ရပ်ကွက်အနီးမှာတွေ့ရှိထားတာဖြစ်ပြီးအင်္ဂလိပ်နဲ့တိုက်ခိုက်ခဲ့တဲ့အင်ဖာစစ်ပွဲမှာဒဏ်ရာရတဲ့ဂျပန်စစ်သည်တွေကိုလေရင်နဲ့တည်ယူကူးတခဲ့တဲ့နေရာဖြစ်ဒေသခံတွေကယူဆထားပါတယ်။မြေအောက်စစ်ဆေးရုံကိုစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ရဲ့လမ်းညွှန်မှုအရဒီလ25ရက်နေ့ကရှာဖွေတွေ့ရှိခဲ့ကြောင်းအင်းတော်မြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတန်ဝင်းကအခုလိုပြောပါတယ်။
အဲ့ဒီဒီကွာစစ်ပွဲမှာစစ်ပန်တွေကနေပြီးတော့မှမြေအောက်ဆေးရုံမြေအောက်ဆေးရုံတိုက်ခိုက်ခဲ့တယ်လို့ကြားနေကြတာရတာရှိလဲရှိပါတယ်။အဲ့တော့ရှိတော့ငန်းနေတယ်ကွာ။ဒါမျိုးဥဆောင်ပြီးတော့မှဒီအီတိုတိုဒီဇင်းကိုပုံဖော်မယ်ဆိုတော့အဲ့ဒီစီးပေါင်းပုံဖော်ကြဖို့အဲ့လိုစိတ်ကူးရလာကြတာနဲ့အဲ့ဆာရဲနဲ့အခုတွေ့ကြပါဗျ။နိုင်ငံအကြီးအကဲအဆင့်တွေတက်ဆိုင်ရာဝန်ကြီးဌာနတွေလာပြီးကြည့်တဲ့အခါသွားနိုင်အောင်လို့ကာလန်လေးဖောက်လိုက်တာဖောက်လိုက်တဲ့အခါမှာစေးလုံးလုတ်ပြောတဲ့အုပ်လုံးတစ်ခုပြန်တွေ့တာပေါ့နော်။အဲ့တော့မှကျွန်တော်တို့ကကျွန်တော်တို့ချက်ကြည့်နေရင်ပြည့်စည်းပုံမှာစိုးလို့မို့အဲ့ဒီအစတိုင်းနဲ့ထားပြီးတော့မှအေးကျွန်တော်တို့တက်ဆိုင်ရာဝန်ကြီးဌာနကပြမစူးစမ်းနိုင်အောင်ဆိုပြီးအမှတ်ထားပါလေကြောင့်
ဂျပန်မြေအောက်စစ်ဆေးရုံလို့ယူဆတဲ့အစိပ်ပိုင်းတချို့ကိုဒေတာအန်တာပိုင်းတွေကတူးဖော်ထားပြီးကြံစိပ်ပိုင်းအလုံးကိုတော့ကျွမ်းကျင်ပညာရှင်တွေနဲ့တိုင်ပင်ညှိနှိုင်းပြီးမှတူးဖော်သွားမယ်လို့သိရပါတယ်။အင်းတော်ကဂျပန်မြေအောက်စစ်ဆေးရုံကိုတူးဖော်နိုင်ခဲ့ရင်အခြားဒုတိယကမ္ဘာစစ်ကထင်ရှားတဲ့အထိတ်မှတ်နေရာတွေနဲ့အတူနိုင်ငံတကာကလေ့လာသူတွေခီးသွွားတွေကိုဆွဲဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းလည်းဦးတန်ဝင်းကပြောပါတယ်။
ကျွန်တော်တို့တစ်ပါးမှာဆက်တော့တော့အော်ရဲ့အင်ဂျင်စီကဟောကဆက်ရေးဆက်ကြည့်လေအတူနေသွားတဲ့အင်ဂျင်စီနဲ့ဟုတ်တယ်အဲ့ဒီအင်ဂျင်တို့ဆင်းကျွန်တော်အင်တော်ဒီစီယိုဟိုဒါလေးလာနိုင်တယ်နောက်ပြီးတော့ကျွန်တော်တို့အင်တော်ကလည်း9မိုင်ဝေးတဲ့ပြည်ပြင်မှာစပန်7မီလီယံခွင့်ကြီးရှိမယ်အဲ့ဒါလေးကိုလေ့လာနိုင်တယ်နောက်ပြီးတော့မှဒီကျွန်တော်တို့မော်လူးမှာ 5CP ပြုတ်ခေါ်တဲ့စင်ပစ်ခံတာကြီးပေါ့ဗျာအဲ့ဒီလာကြီးကိုလေ့လာနိုင်တယ်အဲ့ဒါတော့တို့ပြည်သားစီးသွားပြီးဘယ်ဆောင်မဲ့ခိုင်ကနာတစ်ခုကိုကျွန်တော်တို့ဒါကတိုင်းရည်ကြောင့်မြင်ထားတာပေါ့လေ
ပြည်တွင်းခီးသွွားတွေအတွက်ဆိုရင်မန်လေကမန်လေဆရာတော်ကြီးရဲ့ယုတ်ကလတ်နဲ့ပြတိုက်ဗမောက်ကဇလုံတောင်အင်းတော်ကမြမပြည်မှာတတိယအကြီးဆုံးရေကျူအိုင်ဖြစ်တဲ့အင်းတော်လေးရေအိုင်စရတွေဟာအထင်ကရရှိကြောင်းပြောပါတယ်စကိုင်းတိုင်းဒေသကြီးအစိုးရကတော့အင်းတော်မျိုးကဂျပန်စစ်ဆေးရုံကိုတူးဖော်ရေးအတွက်ကွင်းစင်းလေ့လာနိုင်ဖို့ရှေဟောင်းတုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနစကိုင်းဌာနအခွဲကိုညွှန်ကြားထားကြောင်းစကိုင်းဌာနအခွဲကလက်ထောက်ညွှန်ကြားရမှုဦးတမောင်ထွေးကပြောပါတယ
်ဘိုးလို့စီလည်းဒီနေ့မှစာဝင်လာတာဘာလို့ဒီနေ့အကူရောဌာနကတော့ဒီတိုင်းကြားရေးကနေမှဒီကွင်းစင်းကြီးဖို့ဆိုညွှန်ကြားတာတော့စာဝင်လာတာအဲအကူရောဘက်ကနေကွင်းစင်းမှာကွင်းစင်းပြီးလို့ရှိရင်ဒီတွေ့ရှိချက်တွေကိုသူတို့ဒီတိုင်းကြားရေးဆိုတာအဖွဲ့ကိုအကူရောဝန်ကြီးဌာနကိုတင်ပြပေးရပါပေါ့အဲ့ဒီတင်စားချက်ပေါ်မှာသူတို့ဟိုတူးမဲ့ဆိုတဲ့ဆက်တူးသူတို့ရဲ့ညွှန်ကြားချက်ကိုကိုတို့ကဆက်လုပ်ပေးရမှာပေါ့
အင်းတော်မျိုးကဂျပန်စစ်ဆေးရုံဟာ1942ခုနှစ်ကနေ44ခုနှစ်အတွင်းအသုံးပြုခဲ့ကြောင်းနဲ့မော်လူးကဗိုလ်မှူးချုပ်ဝင်းဂိတ်တည်ထောင်ခဲ့တဲ့ White City ခံတပ်မျိုးကိုတော့1944ခုနှစ်ကတည်ဆောက်ခဲ့ကြောင်းသတိမှတ်တမ်းတချို့မှာဖော်ပြထားပါတယ်ဒီဒေတာကိုတော့အရင်ကဂျပန်အယူကောက်အဖွဲ့တွေလာရောက်လေရှိပြီးနှစ်စဉ်လိုကြာဆုံးစစ်တီတွေအတွက်စုတောင်းတာတွေရှိသလိုမော်လူးမြို့ White City ခံတပ်မြို့မှာတော့ချင်းတစ်ပြတိုင်းနဲ့ကြောက်တိုင်တွေဖွင့်လက်စိုက်ထူထားတာတွေရှိပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတဘုတ်ကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်တောင်ကြီးမြို့ကဗိုလ်ချုပ်ပန်းချီထဲမှာနိုင်ငံတကာလူ့ခွင့်ရေးနေ့ကျင်းပဖို့အစီအစဉ်ကိုမြို့နယ်စီပင်ကကျင်းပခွင့်မပေးဘူးလို့သိရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကအဲ့ဒီနေရာမှာပဲတပ်မတော်ထောက်ခံပွဲကိုကျင်းပခဲ့တာပါဒါကြောင့်အခုနိုင်ငံတကာလူ့ခွင့်ရေးနေ့ကျင်းပခွင့်မပေးတဲ့အပေါ်လူ့ခွင့်ရေးလှုပ်ရှားသူတွေကတော့ဆိုင်ရာတာဝန်ရှိသူတွေကိုဝေဖန်ပြစ်တင်ကြပါတယ် VOA သတင်းတော်ကိုကောင်းဆန်ဟင်းကစုံစမ်းမေးမြန်းသတင်းပို့ထားပါတယ်ရှင
်ဒီမလာဆယ်ရနေ့မှာကြောက်ရွံ့တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့ကိုနှစ်စဉ်လိုလိုပဲတောင်ကြီးမြို့ဗိုလ်ချုပ်ပန်းချီမှာကျင်းပခဲ့ပေမဲ့ဒီနေ့မှာတော့ကျင်းပခွင့်မပေးပါဘူးမြို့နယ်စီပင်ကလုတ်ခွင့်မပေးတာလို့ Human Rights Educator Network ရဲ့တောင်ကြီးမြို့တာဝန်ခံမန်းနှင်းနန္ဒအောင်ကပြောပါတယ်
26ရက်နေ့ဒိတ်နဲ့ကျမတို့ကစတင်တယ်စတင်တော့အခု26ရက်နေ့မှာဟိုဒီပူချုပ်ပန်းချီအသုံးပြုခွင့်မပေးဘူးဆိုရင်မှပြန်ကျလာတယ်ပေါ့နော်အဲ့ဒီမှာကျမတို့စာကဘယ်ဟိုရောက်သွားလဲဆိုတဲ့ဟာကိုကျမတို့လိုက်တဲ့အခါမှာဟိုအောက်ကစီပင်ဝင်ကြီးကိုတောင်မချက်သေးပဲနဲ့မြို့နယ်ကနေစာထွက်လိုက်တာဖြစ်တယ်ပေါ့အစိုးရရင်ကနေထွက်ရမယ့်ကိစ္စကမြို့နယ်ကနေစာထွက်လိုက်တာမျိုးဖြစ်တယ်ပေါ့အဲ့နဲ့ကျမတို့ဒီအခွင့်အရေးကြီးကနေဒီမှာကျမတို့ကဒီဟာကိုပြန်လဲရှင်းလင်းပေးဖို့နဲ့ပြန်လဲဟိုဘာကိစ္စကျမတို့ခွင့်မပြုရလဲပေါ့နော်အဲ့ဒါကိုပြန်လဲရှင်းလင်းပေးဖို့နဲ့ဟိုပြန်လဲခွင့်ပြုပေးပါဆိုပြီးမှမနေ့ကနေ26ရက်ဒိတ်နဲ့စတင်ထားတယ
်ပြီးခဲ့တဲ့သတင်းပကတောင်ကြီးမြို့မှာဈေးမှာမပေါက်ကွဲသေးတဲ့ဘုံတလုံးတွေ့ရတာကြောင့်လုံခြုံရေးစိုးရိမ်ချက်တွေလည်းဖြစ်နိုင်တယ်လို့ယူဆစရာရှိပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အပတ်တွင်းကပဲတမန်တော်ထောက်ခံပွဲဆန္ဒပြမှုတွေကိုအဲ့ဒီဗိုလ်ချုပ်ပန်းချီတွင်မှာပဲပြုလုပ်ခဲ့တာကြောင့်နိုင်ငံကလူ့ခွင့်ရေးနေ့လူ့ခွင့်မပြုတဲ့အပေါ်မှာလူ့ခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုမှုတွေရှိပါတယ်။ရှမ်းပြည်နယ်နိုင်ငံအရေးဥဆောင်လှုပ်ရှားနေတဲ့ဦးတမောင်တိုးကတော့အခုလိုနှစ်စဉ်ကျင်းပလာရကနေကျင်းပခွင့်ပိတ်ပင်လိုက်တာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့အခုလိုသုံးသပ်လိုက်ပါတယ်
။ဟာဟိုနိုင်ငံရေးပါပဲပြောမယ်ဆိုတော့နော်။ဒါဆိုတော့စီပယ်ဝန်ကြီးတို့ဝန်ကြီးချုပ်တော့ MNB ကဝန်ကြီးတွေဝန်ကြီးချုပ်တယ်လေ။အဲဒါသူတို့ကဒီကိစ္စမဖြစ်ရှင်းတာဆိုသူတို့သိခါတားမယ်လေ။အဲ့တော့ပြည်သူနဲ့ဒီ MNB အစိုးရနဲ့ဟိုပြည်သူနဲ့ရန်တိုက်တာလို့ပဲထင်တယ်ကျွန်တော်ဟာ
တောင်ကြီးမြို့မှာရှိတဲ့အခြားအရက်ဘက်အဖွဲ့အစည်းတွေပေါင်းပြီးမြို့နယ်စီပင်ကနေခွင့်ပြုချက်မရချင်းကိုပြန်လည်ရှင်းလင်းပေးဖို့နဲ့ပွဲပြုလုပ်ခွင့်ပေးဖို့ရှမ်းပြည်နယ်ဝန်ကြီးချုပ်စီမှာစာတင်ထားကြတာပါနိုင်ငံအနှစ်လူ့ခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေကိုပြုလုပ်နေတဲ့ Human Rights Educator Network အနေနဲ့တောင်ကြီးမြို့မှာလူ့ခွင့်ရေးနဲ့အခမ်းအနားကို2016ခုနှစ်မှာစတင်ဦးဆောင်ကျင်းပလာခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
သရရှင်များရှင်မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရပ်ဖက်လူခွင့်ရေးဆိုင်ရာအစင်ကန်စာကဖော်ပြပါဗျ။မြန်မာနိုင်ငံမှာအရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်သလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-9995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်ရမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လိုက်စီစဉ်ကကြိုဆိုပါရစေ
။ VOE American တန်ရဲ့တိုက်ရိုက်လိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေညတိုက်ရိုက်လေလံစီစဉ်မှာဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာလ28ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအစားအသောက်တွေမှာစိုးစေးနဲ့ဓာတုဈေးဝပစ္စည်းတွေထည့်သွင်းလာတာဟာစားသုံးသူတွေအတွက်အန္တရာယ်ဖြစ်စေတဲ့အကြောင်းနဲ့မြမရေးသုံးသက်ချက်မှာတော့
ဒီစားဖုံးဖြူရေးကိုကြီးရပြီးတော့လာလောက်တာမဟုတ်ပင်နဲ့ဆဲယုံတွေအလုံယုံတွေထူထောင်လာကြလို့ရှိရင်ဒီဆဲယုံအလုံယုံတွေမှာ
ကြောက်ဖြူစီပွားရေးစုံနဲ့ဒေသဖုံးဖြူရေးအလားအလာပေါ်မှာကြောက်ဖြူမဲဆန္ဒနဲ့အမှတ်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသက်တင်ပြထားတာကိုနားဆင်ရမှာပါဒါပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။စားသုံးသူတွေကိုဆွဲဆောင်နိုင်ဖို့အတွက်အစားအသောက်တွေမှာစိုးစေးနဲ့ဓာတုဗေဒပစ္စည်းတွေကိုထည့်သွင်းလာတာကစားသုံးသူတွေအတွက်အန္တရာယ်ဖြစ်စေသလိုနာတာရှည်ရောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်။အပြည့်အစုံကိုဒေါက်တာတန့်စောကလူလူနဲ့ကျမ်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
မိမိတို့ထုတ်လို့ရောင်းချတဲ့အစားအသောက်တွေကိုစားကျင်စိတ်တွေပိုပြီးဖြစ်ပေါ်စေဖို့နဲ့ကြာရှည်ခံစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူစိုးစင်းတဲ့ဓာတုဗေဒပစ္စည်းတွေထည့်သွင်းထုတ်လုပ်လာကြပါတယ်။အစားအသောက်တွေမှာစိုးစင်းတဲ့ဓာတုဗေဒပစ္စည်းတွေထည့်သွင်းထုတ်လုပ်လာခြင်းဟာစားသုံးသူတွေမှာနာတရှည်ရောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်ပြုလို့ရောင်းချဖို့မသင့်တော်ဘူးလို့ကျွမ်းကျင်သူတွေကပြောကြပါတယ်။ကျွန်တော်တို့နေ့စဉ်စားသောက်နေတဲ့အစားအသောက်တွေထဲမှာစိုးစင်းတဲ့ဓာတုဗေဒပစ္စည်းတွေဘလောက်ပါဝင်နေလဲဆိုတာကိုတိတိကျကျစစ်ဆေးဖော်ထုတ်ထားတာတွေမရှိသေးပေမဲ့နိုင်ငံပိုင်သတင်းစာမီဒီယာတွေမှာတွေ့ရှိနေရတဲ့ကြေညာချက်တွေအရအစားအသောက်တွေမှာစိုးစင်းတဲ့ဓာတုဗေဒပစ္စည်းပါဝင်မှုတွေဟာတိတိတသာမြင့်တက်လျက်ရှိတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။သတင်းစာတွေထဲမှာပြည်သည့်စားသောက်တွေကနော်ဟိုခွင့်ပြုထားတဲ့စိုးစင်းတွေပါဝင်နေတယ်နော်ဒါမှမဟုတ်ရင်လူတွေအနေနဲ့ရှိတဲ့ဓာတုဗေဒပစ္စည်းတွေပါဝင်နေတယ်ဆိုပြီးတော့ဓာတ်ရုပ်မကြခဏတွေ့နေရတယ်ပေါ့နော်အဲ့ဒါကြောင့်မလို့အရင်ခေတ်ကာလထက်ဆိုင်တော့အခုခေတ်ကာလမှာဒီစိုးစင်းနဲ့ဓာတုပစ္စည်းတွေစားသောက်ထဲမှာပါဝင်မှုတော့မြင့်မားလာတယ်လို့ပဲဆရာတို့ကထင်မြင်ယူဆမိပါတယ
်အစားသောက်တွေမှာတုံးမှုဆိုပြီးစိုးစင်းတချို့ကိုခွင့်ပြုထားတယ်ဆိုပေမဲ့ခွင့်ပြုထားတဲ့စိုးစင်းတွေကိုတော့ပမာဏများများစားသုံးမိမယ်ဆိုရင်ကျန်းမာရေးကိုထိခိုက်စေနိုင်ပါတယ်ငွေချေအကျိုးမြတ်တစ်ခုတည်းကသာချိတဲ့အစားအသောက်ထုတ်လုပ်သူတို့ဟာခွင့်ပြုထားတဲ့စိုးစေးတွေထက်ပိုပြင်းထန်ပြီးစားသုံးမှုလုံးဝမသင့်တော်တဲ့စိုးစေးတွေကထည့်သွင်းထုတ်လုပ်လာကြတာကြောင့်အစားအသောက်တွေကိုရွေးချယ်စားသုံးတော့မယ်ဆိုရင်တာမန်ထက်ပိုပြီးတောက်ပြောင်လှပတဲ့အစားအစာတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။စိုးစေးဆိုတဲ့အခါမှာဆရာတို့ကဒီစားသောက်ထဲမှာထည့်ရတဲ့စိုးစေးမျိုးစားရှိတယ်ပေါ့နော်။အဲ့ဒါဈေးကြီးတဲ့အခါကျတော့ဒီလုပ်ငန်းရှင်တွေအနေနဲ့ကဒီအယောင်အဝတ်ထည့်စိုးစေးလိုမျိုးနော်အဲလိုအသုံးမပြုရတဲ့စိုးစေးတွေကိုထည့်ပြီးသုံးဆွဲလို့ပဲဆရာတို့သတင်းစာထဲမှာကြော်ညာတွေနဲ့တွေ့ကြတာ哦နော်အဲတော့အကောင်းဆုံးကတော့ဒီအဝတ်ထည့်စိုးစေးမှမဟုတ်ဘူးပေါ့နော်ဒီစားတောက်မှထည့်တဲ့စိုးစေးလည်းပဲပမာဏများလို့ရှိရင်ကီမီကယ်တွေပဲဖြစ်တဲ့အတွက်ဒါမစားသုံးသင့်တာပိုကောင်းတယ်ပေါ့ဒါကြောင့်မလို့ဆရာတို့အစားတောက်ရွေးချယ်တဲ့အခါမှာအယောင်နေနော်အယောင်နေတောက်တောက်ပြောင်ပြောင်နီနီရဲရဲတွေဆိုလို့ရှိရင်ဒါတွေကိုဆရာတို့ကရှောင်ကျဲမယ်ပေါ့နော်အဲတော့ဒီလိုအစားတောက်ထဲမှာဆိုလို့ရှိရင်ဆရာတို့ငြုတ်သီးမဟုတ်ဆိုရင်ဒါသိတယ်နော်အနီအောင်ထည့်ထားတယ်စိုးစေးထည့်ထားတယ်ဆိုပြီးတော့အနီတောက်တွေဖြစ်နေကိုကဒါလေးတွေမစားသင့်ဘူးပေါ့နော်ဒါကြောင့်ညစ်ပေါ့နော်ညစ်ဆိုလို့ရှိရင်ဆရာတို့သူ့မူရင်းအယောင်ကအဝါနုနုအဲအဝါအယောင်လေးတွေဖြစ်နေတဲ့အနီအောင်စိုးစေးတွေဆိုတာကတော့ဒီစိုးစေးထားတာပေါ့အဲတော့စနေနေ့ဆိုတဲ့အဝါအယောင်ကပြဿနာမဟုတ်တော့လေအနီအောင်နော်စားတောက်တဲ့ထဲမှာမပါတဲ့စိုးစေးလိုမျိုးစိုးထားတဲ့ဟာမျိုးလေးတွေဆိုရင်ဒါလေးကရှောင်ကျဉ်နိုင်ကောင်းတယ်ဒါတမူနာအနေနဲ့ပေါ့เนาะကျန်တဲ့အစားအသောက်တွေလည်းဒီလိုပဲအယောင်တွေရိုးစုံတွေเนาะအယောင်တွေထည့်ထားမယ်ဒါမျိုးဆိုလို့ရှိရင်ဆရာတို့ကစိုးစေးပြင်ရိုးစုံတွေကြတော့ကြာရှည်ကန်တွေပါပါတယ် ဒါကြောင့်မလို့ဒါတွေကကျမကြီးနဲ့ပြည်စုံရဲ့လားဆိုပြီးဆရာတို့ကပြန်လဲကြီးစုစစ်စစ်နေဖို့လိုတယ်ပေါ့နော်ဒါကြောင့်အောင်ပါတဲ့ဟာတွေမစားတင်ဘူး
မဖုံမတိုးပဲကြာရှည်ခံအောင်ထုတ်လုပ်ထားတဲ့အစားအသောက်တွေမှာကြာရှည်ခံအောင်ထည့်သွင်းရတဲ့ဓာတုဗေဒပစ္စည်းတွေပါဝင်ပါတယ်အစားအသောက်တွေကိုကြာရှည်ခံအောင်ထည့်သွင်းရတဲ့ဓာတုဗေဒပစ္စည်းတွေဟာလည်းနာသာရှည်ရောဂါတွေကိုဖြစ်ပေါ်စေပြီးကျန်းမာရေးကိုထိခိုက်စေနိုင်တာကြောင့်ဆွတ်ဆွတ်မဲ့မဲ့မစားသုံးသင့်ဘူးလို့ဒေါက်တာဦးမအောင်ကျန်နိုင်ကပြောပါတယ
်ဒီကြာရှည်ခံအောင်လုပ်တဲ့အစားအသောက်ထဲမှာ chemical တွေဓာတုပစ္စည်းတွေမပါမဖြစ်ပါဘူး preservative ပေါ့နော်အဲ့တော့ဆရာတို့ကြာရှည်ခံအောင်လုပ်ထားတဲ့ပစ္စည်းတွေနော်အဲ့တော့ဝဲဥကြောင်ထဲမှာနော်ရန်စိမ်းလိုမျိုးပါနိုင်တယ်ဒါကြာရှည်ရန်လုပ်တဲ့ပစ္စည်းတွေဖြစ်တယ်အဲ့လိုပဲကြံတဲ့မုတ်အချောက်တွေနော်ခောက်ဆွဲအချောက်ပြင်ဖြစ်မယ်ဒီလိုအကြာကြီးထားနိုင်အောင်လုပ်ထားတဲ့ဆိုတဲ့ကွာသူ့ထဲမှာဓာတုပစ္စည်းတွေအနည်းနဲ့များပါဝင်တယ်ဒါကိုလည်းဆရာတို့ရေရွှေသုံးဆွဲမယ်ဆိုစားတောက်နေမယ်နေ့စဉ်စားတောက်နေမယ်ဆိုရင်ကြာလာတဲ့ခါမှာအစာရင်နဲ့ဥမာကြီးကင်စာတွေဖြစ်ပွားလာနိုင်တဲ့အတွက်ရန်ပန်ရန်ခါစားသုံးဖို့ပဲဆရာတော်အကြံပေးပါပဲ
အစီအငံအချိုနဲ့ကြာရှည်ခံအောင်ပြုပြင်ထားတဲ့အစားအသောက်တွေကိုရှောင်ကျင်ပြီးတတိဝလံနဲ့ဟင်းသီးဟင်းရွက်တွေကိုများများစားသုံးပေးမယ်ဆိုရင်ကျန်းမာရေးကောင်းမွန်စေတယ်လို့ခေတ်ဆက်ဆက်မှာဆရာဝန်တွေကလူနာတွေကိုကျန်းမာရေးပညာပေးခဲ့ကြပါတယ်ဒီနေ့ခေတ်မှာတော့တတိဝလံနဲ့ဟင်းသီးဟင်းရွက်တွေမှာပါဓာတုဗေဒပစ္စည်းပါဝင်မှုတွေမြင့်တက်လာနေတာကြောင့်ဓာတုဗေဒပစ္စည်းကင်းစင်တဲ့ဟင်းသီးဟင်းရွက်နဲ့တတိဝလံတွေကိုရွေးချယ်စားသုံးပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီဒီရက်ဒီနန်ဒီကိုကြီးထွားအောင်သုံးတော့ဓာမြေဩဇာเนาะအဲ့ဒီပုံမှာကြားရောက်နိုင်တဲ့ပိုးမွားတွေတတ်တဲ့ပိုးသက်ဆေးဝါးเนาะဒါလေးတွေကလည်းအကျွင်းကြံနေဒီဒီနန်ဒီမှာကန့်ညိနေမယ်ဆိုလို့ရှိရင်ဆရာတို့ကဒါလူကိုအန္တရာယ်ဖြစ်စေနိုင်တယ်เนาะရေရှည်မှာဆိုရင်တော့ကင်ဆာဖြစ်စေနိုင်တယ်နောက်တစ်ခုကတော့ဒါကတော့ပုံမှန်ဆရာတို့ကကြီးထွားအောင်လုပ်တဲ့ပစ္စည်းတွေပေါ့နောက်တစ်ခုကတော့ဗာလဲဆိုအချိန်မတန်ခင်မှဲ့အောင်လုပ်တဲ့ပစ္စည်းတွေနော်အသီးနှံပေါ့ဒါတော့အသီးရွက်တတ်ဆိုင်အသီးနှံမှာပို့သုံးကြတယ်ပေါ့နော်အဲ့ဒါဒီဒီထိုးစေတုကနဲ့ထိုးလိုက်တဲ့ chemical စီရှိတဲ့အတူဖြန်းစေတို့အုတ်စေတို့စသည်အားဖြင့်နော်ဆရာတို့ကြားဘူးနေတာလေးတွေရှိတယ်ပေါ့နော်ဒီရာတွေလည်း chemical မျိုးစားတွေပဲဖြစ်တဲ့အတွက်ဒီလိုပြုပြင်ထားပြီးတော့မှဲ့အောင်လုပ်ထားတဲ့အသီးရွက်အသီးနှံတွေကရေရှည်စားသုံးမိမယ်ဆိုရင်ကျန်းမာရေးအတွက်ဒါအနေရရှိတယ်ပေါ့နော
်အစားအသောက်တွေထဲမှာတွေ့ရှိလာတဲ့ဆိုးဆင်းတဲ့ဓာတုပိတပစ္စည်းတွေဟာတဖြည်းဖြည်းများပြားလာနေတာကြောင့်သတိပြုရှောင်ကျဉ်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါတော်ဒါရှင်တို့အခုနားဆင်ခဲ့ရတဲ့မြမလူထုနဲ့ကျမ်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဥကျော်စန်တာရဲ့မြမအရေးသုံးသက်ချက်ကိုအလှည့်ပေးကြအောင်ပါ။ကြောက်ဖြူအထူးစီးပွားရေးဆောင်တည်ဆောက်ရေးပထမအဆင့်စတင်မှုအခြေအနေရှိလာချိန်မှာဒေသခံပြည်သူလူထုရဲ့အနာဂတ်တိုးတက်ဖွံ့ဖြိုးရေးအခြေအနေဘယ်လိုရှိနေပါသလဲ။ဒီလုပ်ငန်းပေါ်ထားရှိတဲ့ဒေသခံတွေရဲ့ဆန္ဒသဘောထားကိုရယူခဲ့ထည့်သွင်းစဉ်းစားခဲ့ကြပါရဲ့လား။ကျောက်ဖြူမဲဆန္ဒနဲ့အမတ်နှစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကျော်စန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင်။
ဥပဒေကလည်းဒီစီးပွားရေးလုပ်တယ်ဆိုတာစီးပွားရှင်တွေကစီးပွားရေးတက်လုပ်တဲ့မြို့မှာအဲ့ဒီမြို့ဒေသကြီးဖွံ့ဖြိုးတိုးတက်ရေးတက်လုပ်တာမှမဟုတ်တာမိမိမြို့နယ်ရဲ့လူတွေကသူတို့အကျိုးကြည့်ရတဲ့လာပြီးတော့လုပ်ကြရတဲ့ဟာပဲအခုဒီဒီရုံးနဲ့မမဆေးရနဲ့ကြာကျုပ်ချုပ်ကြရဲကြာကျုပ်ချုပ်ပြီးတော့ကောက်ဖို့မှာအခုစီးပွားရေးရှင်လုပ်မယ်ဆိုတဲ့ဟာလေအဲ့ဒီကုမ္ပဏီတွေအဓိကအကျိုးစီးပွားကိုသူတို့ဦးစားပေးပြီးတော့လုပ်ကြမှာပဲ
ဒါပေမဲ့လူတော်တော်များများကဖွံ့ဖြိုးရေးစီမံကိန်းတွေလှုပ်ချင်းဟာဒေသအတွက်ဖွံ့ဖြိုးလာမယ်ဒေသမှာအလုပ်ကိုင်တွေရလာမယ်ဆိုပြီးတော့အဓိကတွေ့နေကြပါတယ်အဲ့ဒါအကောင့်ဘက်ကပေါ့လေဆိုတော့ဒေသဖွံ့ဖြိုးရေးအတွက်အထောက်အကူမဖြစ်နိုင်ဘူးလို့ယူဆကြလားကြီးရော
ဒေသဖွံ့ဖြိုးရေးကိုကြီးရပြီးတော့လာလောက်တာမဟုတ်ပေမဲ့လည်းဆက်ယုံတွေအလုပ်ယုံတွေထူထောင်လာကြလို့ရှိရင်ဒီဆက်ယုံအလုပ်ယုံတွေမှာဒေသခံတွေအလုပ်ကိုင်ခွင့်အမ်းရကြမယ်ဒီဆက်ယုံအလုပ်ယုံတွေဒီစီးပွားရေးလုပ်ငန်းတွေအကြောင်းပြီးတော့ခီးတွားလုပ်ငန်းတွေအချင်းချင်းလာကြမယ်ခီးတွားလုပ်ငန်းမှာပါဝင်လောက်တိုင်းတဲ့လူတွေရောခီးတွားလုပ်ငန်းကိုဖူခိုးတဲ့လူတွေရောဒီဟိုအလောက်တိုင်းခွင့်အမ်းကြီးရရှိလာကြမယ်ဆိုရတော့ဒါနိုင်ငံတကာမှာဒီလိုပဲဖွံ့ဖြိုးတိုးတက်တာကြီးရှိပါတယ်နောက်တစ်ခါစီးပွားရေးလုပ်ငန်းတွေလုပ်လို့ဒီကကလူတွေရဲ့ထိခိုက်မှုဟာပေါ့ social impact တွေကိုပြန်လည်ကုစားတဲ့အနေနဲ့ဖွံ့ဖြိုးလုပ်ငန်းတွေကိုလည်းတင်းတင်းမြောက်ပါတဲ့ဥမာလမ်းပေါက်ပေးရယ်တလျာစင်းကြီးဟိုအစီအစဉ်ဒီပိုကောင်းအောင်လုပ်ပြီးရယ်စာတင်ကြောင်းဆောက်ပြီးရယ်တဲ့တဲ့ဒီအတူထွားအထောက်ပံ့ဒီအပါဝင်ဒီမူကြီးအထောက်ပံ့ဒီတော့အငယ်ချင်းဒီအတိုင်းမှာပြီးရယ်ဆရာတော့ကျွန်တော်သိရပါတယ
်ဆိုတော့အခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစီမံကိန်းကိုမဆက်တင်ခင်ပထမဆုံးကတော့ဒေသခံရဲ့သဘောရောမပါဘူးဆိုပြီးတော့ပြောခဲ့ကြတယ်အခုဒေသခံတွေရဲ့သဘောရောဘယ်လောက်ရယူခဲ့ပါသလဲအဲ့ဒါလည်းကျွန်တော်သိချင်တယ်
ဒ
ဒီကခံရတဲ့ဘောတော်ကတော့ပထမ USDB ဆွေးရုံကလည်းအလေးထားပြီးတော့ကြားရရတယ်မရှိပါဘူးသူဟန်ပြပြီးတော့တပ်ပုံတွေရိုက်ဟိုကားကြီးမှတ်တမ်းတွေလောက်အဲ့ဒါကြီးနဲ့ပြပြီးတော့လောက်ကြတယ်အဲ့ဒီဆွေးရလက်ထက်မှာလည်းမြန်မာပြည်အစိုးရလက်ထက်ကလုတ်ခဲ့တဲ့လုံငန်းတွေဆိုတော့မရှိပါဘူးဒီကခံရအကျိုးရှိဖို့ဦးပြပြီးလေးထားပြီးတော့ဆောင်ရွက်တယ်ဆိုတာကျွန်တော်တို့ကခုမှမသိရပါဘူး
ဒါပေမဲ့ဒီကမှာစီးပွားရေးထူထောင်မှုလုပ်လို့ရှိရင်ဒေသခံတွေအကျိုးရှိဖို့သွားကြတယ်ပြောပြလို့ပေါ့ဒုံပြရတော့ကျွတ်လာမယ်ဆိုတာဒေသခံတွေကလည်းသဘောပေါက်ကြပါလေလက်ခံကြပါတယ်ဒါပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အလောက်ကန်ရမယ်ဆိုရင်လည်းကျွန်တော်တော်တော်ကြားရတာပေါ့လေသူသဖြင့်တရုတ်ကုမ္ပဏီနဲ့လုပ်တဲ့ခါသူထမင်းချက်ကအစအကုန်လုံးဟိုကခေါ်လာတယ်ဒေသခံတွေဘယ်လောက်
င်းညွန်နမဥပဒေရှိရဲ့အထူးသဖြင့်ရေးဆိုဥပဒေရှိရဲ့ဒီဥပဒေတွေနဲ့အညီအချို့ရကနိုင်ငံသားတွေကိုအကာအကွယ်ပေးမယ်စောင့်ရှောက်ပေးမယ်ဆိုလို့ရှိရင်တော့ဥပဒေမှာပြဋ္ဌာန်းချက်တွေရှိပါတယ်အလောက်ကိုင်းခွင့်လန်းတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေလာလို့ရှိရင်မကျွမ်းကျင်တဲ့လုပ်သားတွေကိုချိန်ကာလလိုက်ပဲဒီအချို့အကြတွေနဲ့တာဝန်ပြီးခွဲယူပေးရမယ်နောက်ကျွမ်းကျင်လုပ်သားတွေ expert တွေဆိုလို့ရှိရင်ဒေတာခန့်တွေကိုဘယ်လောက်ထိအချို့အကြနဲ့ခန့်တတ်ပေးရမယ်ဆိုရက်ဥပဒေရဲ့ပြဋ္ဌာန်းချက်တွေရှိရဲ့ဒီဥပဒေပြဋ္ဌာန်းချက်တွေနဲ့အညီလောက်တိုင်းကြားလို့ရှိနေဒေသခံကြီးအခွင့်အရေးတွေကလည်းဥပဒေအညီရကြမှာပဲဒေသခံကြီးရဲ့အခွင့်အရေးတွေရရှိလာကြမှာဖြစ်ပါရဲ့
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာတော့ကျွန်တော်ကြားနေရတဲ့မြေသိမ်းတဲ့ကိစ္စဥပမာဖြင့်ငါးဖမ်းခွင့်မရှိတော့ဘူးဆိုတဲ့ကိစ္စအဲ့ဒီကိစ္စတွေရောပြည်လည်သွားပါလိမ့်ရော
ပြည်လည်ပါဘူးခင်ဗျာမြေသိမ်းတဲ့ကိစ္စကတော့ပြည်ရောသူ6အုပ်စုလာမှာဆိုတော့ကတော့မြေက4000ကျော်လောက်ဒီအတုံးပြုကိုသဘောပြရတယ်အခုတော့ဒီက2000ကျော်လောက်မှာပထမဆုံးအနေနဲ့ဒီစီမံရေးလုပ်ငန်းဆက်မယ်ဒီမြေတွေကိုပုံချလေတဲ့လူတွေကပြရရှိမှာ6လလာကျင်ကြဖို့ပြောပါတယ်အဲ့လို6လလာကျင်လို့ရှိရင်အဲ့လိုသူတို့လူကျင်တဲ့မြေတွေကိုမြေအတုံးပြုနေတဲ့လူတွေရှိကတိတ်မယ်တိတ်နေခါရဲ့ကြီးဒီလိုနဲ့အဆင်ပြေအောင်ပြေးမှာပေါ့လေအဲ့မဲ့လုံငန်းတကယ်ဖြစ်လာမှာကနောက်ပဲနှစ်နှစ်တော့သုံးနှစ်မှာဖြစ်လာမှာလဲငါးနှစ်မှာဖြစ်လာမှာလဲမသိဘူးလေဒီမားကြီးကတော့ဒီလိုလေကြီးကိုအခုတိတ်ကြီးအခုပဲပြေးလိုက်ရမယ်ရေကြီးကြီးကတော့အတင်းတင်းရခြင်းနဲ့ရမယ်ဒီလိုမှလေရာမြေကြီးဆွန့်လို့ပြေးလိုက်ရပြီးတော့လောက်အလောက်ကိုင်းခွင်းလန်းကြီးမရှိဖြစ်သွားမယ်ရရဲ့ပတ်ချံကြီးနဲ့ဒီတခြားစီးပွားလုံငန်းကြီးလွတ်တတ်မှာမဟုတ်ဘူးဒီမြေရာကြီးတိတ်ကြီးတော့မကြခင်မှာပဲအလောက်ကိုင်းခွင်းလန်းကြီးထူထောင်ပြေးမယ်သူရဲ့ဘဝရည်ရည်တဲ့ဒီလောက်လုံငန်းဒီမှာပါဝင်ပြီးတော့အလုပ်လုပ်ခွင့်ရမယ်ဆိုလို့ရှိရင်ဒီသက်ခံနေတဲ့သိပြီးတော့မမြင်တာလာဘူးပေါ့အခုကတော့ဒီပြည်ပြည်နောက်ပဲနှစ်နှစ်လောက်ကြာမှမှဒီလုံငန်းကြီးပေါ်လာမယ်ဆိုတာလည်းဘယ်သူမှမသိတော့ဘူးခင်ဗျာ
အဲ့တော့ဥပစင်တို့ကဒီဒီသက်ခံကိုကိုးစားပြည်ရဲ့လွတ်တော်အမှတ်တွေအဲ့တော့အနာအမြင့်ဆုံးဖွဲ့စည်းဖြစ်တဲ့လွတ်တော်မှာဒီကိစ္စတွေတင်ပြလို့ရောမရဘူးလားခင်ဗျာမတင်ပြဘူးလား
ကျွန်တော်ဒီပထမဆုံး USDB အစိုးရလက်ထက်တုန်းကလည်းအလေးနဲ့ထားပြီးတော့ဆွေးနွေးခဲ့ပါတယ်။လုံငန်းဆောင်ရွက်တဲ့နေရာမှာဒေတာခန်ကြီးအကျိုးရှိဖို့အလေးထားကြဖို့ဒေတာခန်ကြီးရဲ့ဒီမှုဘဝထိခိုက်နေတာမှုတွေကိုနည်းနည်းမြန်မြန်လေးအောင်လုပ်ကြဖို့အဲ့ဒါတွေကတော့ကျွန်တော်အချင်းချင်းခါခါလွတ်လပ်တဲ့မှာဆွေးနွေးပြုတာရှိပါတယ်။ဒီ NLD ဆွေးရလက်ထက်မှာတော့ကျွန်တော်ဒီဟာလေးအချင်းချင်းမရှိတဲ့အတွက်ကျွန်တော်လွတ်လပ်တဲ့မှာတော့ဆွေးနွေးတဲ့အခွင့်အရေးအခွင့်အလမ်းတွေအခွင့်အခါတွေမကြုံသေးပါဘူး။အပြင်မှာဒီဘဝရဲ့ဒေါက်တာတန်းမြင့်နဲ့တောက်မှာတစ်ခါဆုံတော့ကတော့ဘလို့တော်မျိုးပြဖို့ပါလေဒေသခံကြီးရဲ့လူဝချက်တွေကိုအလေးထားပြီးတော့ဆောင်ရွက်ပေးမယ်ဆိုတဲ့ဟာကိုတော့ကျွန်တော်ပြောပြပါရစေ
။လွတ်တော်မှာတင်ပြတာပိုမထိရောက်ဘူးလားဥပရှင်ရော
။လွတ်တော်မှာတင်ပြတာတော့ထိရောက်ပါတယ်။ကျွန်တော်ကဒီကိစ္စကိုအစူတရအနေနဲ့အင်းဒီကောက်မလားမကောက်ဘူးလားစသဖြင့်အဲ့ဒါကြီးနဲ့ကျွန်တော်ကတက်ဆိုင်ရပါတယ်ဒီဒေသမှာတက်ကြည့်ပြထူထောင်မယ်ဆိုလို့ရှိရင်ဒီဒေသခံကြီးအပြည့်အစုံဘာလို့လုပ်ရမယ်ညာလုပ်ရမယ်ပဲလို့ကျွန်တော်ကအချို့တည်းကတင်လိုက်မယ်ဆိုတော့ဒီစုကိုတော့ကလက်ခံပြီးလို့ဆွေးနွေးခွင့်ပြည်မလားဆွေးနွေးခွင့်မပြည်ခင်ရပဲဒီတခါလေးကြရင်အချို့ရလူတွေခေါ်လာပြီးတော့အာဘာလုပ်မယ်ညာလုပ်မယ်ဆိုပြီးအစုကိုပိတ်ပလိုက်တာလည်းရှိတယ်အဲ့လိုမျိုးဆိုရင်ကျွန်တော်ကပို့ပြီးတော့ခံတင်ရကြတယ်အဲ့လိုမျိုးလည်းကျွန်တော်ကဂျုံပြီးတဲ့အခါကျွန်တော်အမျိုးမျိုးချိန်ဆရပါတယ
်အဲ့တော့လောလောဆယ်မှာဥပရှင်ရဲ့ constituency ကမဆန္ဒနယ်ကဆန္ဒရှင်တွေကငါတို့ဘွားတော့တိုးတက်ကောင်းမွန်လာမယ်ဆိုပြီးတော့ပြောပြောရှင်းရှင်းမျှော်လင့်နေကြသလားသူတို့မလောလောဆယ်ကြုံရတဲ့အခက်အခဲကိုစိတ်ညစ်နေကြသလားကျွန်တော်ထင်တာကတော့ဒုတိယအဖြစ်ဖြစ်ပါလိမ့်မယ်စိတ်ညစ်နေရမှာထင်တယ်
ဒီနေရာမှာဥပဒေမြေမြေမြေခွန်ထဲကျွန်တော်ပြောချင်တာလေးကိုတစ်ချက်အရင်ပြောလိုက်မယ်။ကျွန်တော်ဒီကမှာအလောက်ကံခွင့်အရေးမရှိတဲ့အတွက်အလောက်ကံအကန့်ခွင့်အရေးလိုအပ်ပါတယ်။အထူးသီးပွားရေးဆိုထူထောင်မဲ့ထူးလေးချင်းနဲ့ကျွန်တော်ကလူလူလတ်လတ်ကျူဆရမှာဖြစ်ပါရဲ့။အဲ့ဒါထူးသီးပွားရေးဆိုထူထောင်တဲ့အခါထူးသီးပွားရေးဆိုဆိုင်ရာဥပဒေနိုင်ငံတကာယဉ်ကျေးမှုနဲ့ဆိုင်ရာဥပဒေဒီဒင်းဒင်းဒီဆိုင်ရာဥပဒေဒီနဲ့အနည်းနိုင်ငံတော်အစိုးရကဒေတာခံဒီကိုကာကွယ်စောင့်ရှောက်ပေးဖို့ဒေတာခံဒီရဲ့အကျိုးစီးပွားဒီကိုကာကွယ်စောင့်ရှောက်ပေးဖို့ဒေတာခံဒီရဲ့အကျိုးစီးပွားဒီကိုဖန်တီးပေးဖို့အဲ့ဒါကအင်မတန်အရေးကြီးပါတယ်နိုင်ငံတကာယဉ်ကျေးမှုနဲ့ကုမ္ပဏီကြီးရဲ့ဟိုကျွန်တော်ပေါ်မှာစာနာမှုမစာနာမှုဆိုရက်ကျွန်တော်ကိုယ်အကျိုးရရဲ့ဒီဒီပေါ်မှာအလေးထားမှုနဲ့အဓိကသက်ဆိုင်ပါတယ်ဒီဒေတာခံဒီဒီကတဲ့ဒီဒီကမှာအကျိုးစီးပွားရေးဆိုထူထောင်လာမယ်ဆိုရက်ပြတ်တော့မလူလာမင်းမျိုးတဲ့တပေါ်တော့မရှိကြပါဘူးတချို့အခွဲရှိဒီကတော့မလူလာမင်းမျိုးရာဒီဟိုပြောဆိုကြရဲအဲ့ဒီပြောဆိုကြရဲတဲ့ကျွန်တော်တို့ရတွေ့ရပါတယ်အမှန်တကယ်တော့ဒီဒီကမှာစီးပွားဖွံ့ဖြိုးတိုးတက်မှုတဲ့အမှန်တကယ်လူကဒေသီဝဖွံ့ဖြိုးတိုးတက်မှုဆိုရလေကျွန်တော်တို့ဒီတိုင်းကမလုပ်နိုင်ပါဘူးတတ်နိုင်တဲ့လူတွေကကြာပြီးကြရင်းနှီးနှောင့်နာဖို့ပြောပါရဲဒီကဘလူနဲ့ပဲလုံးလုံးအစိုးရကဒီဒီကခံပြီးဒီဒီကိုဘလောက်အလေးထားတယ်ဘလောက်ကာကွယ်မလဲဘလောက်ဆောက်ရှောက်မလဲဥပဒေရဲ့အကာအကွယ်ကိုတကယ်ပဲလူပြည့်မြတ်ရေးပေါ်မှာဒီကဒီပါရဲ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းပဲတူတက်စီခြင်းပါလေကျွန်တော်နေမကဘူးလူတိုင်းဟာအဲ့လိုဖုံဖြိုးမှုတစ်လောက်နှေးကွေးနေတဲ့ဒေတာကိုသိတူတက်စီခြင်းမှဖြစ်ပါတယ်ဒါပေမဲ့အတိကမေးစရာဖြစ်နေတာကကုနာလို့ပေါ့အဲ့တော့ဥပရှင်အလိုရဆိုကိုနိုင်ငံအစိုးရကဒေတာခံတွေအတွက်ဦးစားပေးဖို့အတိကပို့ပြီးအရေးကြီးတယ်ဆိုတဲ့အချက်လို့ကျွန်တော်သဘောပေါက်ပါတယ်အဲ့တော့အဲ့အစိုးရကိုလွှတ်တော်ကပြောနိုင်မှုလားဘာကြောင့်လဲကျွန်တော်အဲ့ဒါကိုသိစံတရားရှိတယ်ဘာဖြစ်လို့လွှတ်တော်မှာပြောမှာဝန်လေးနေရတယ်လဲအစိုးရနောက်ကိုပေါအောင်တရားကိုပြောမှာပေါ့အစိုးရလက်ခံအောင်အစိုးရကအမှတ်ခံချက်ရအောင်မလုပ်နိုင်ဘူးလား
အခုတော့ဒီ ATJ ကိစ္စကပေါ်ဝင်တင်တင်တင်တာပြောလာဆိုလာကြရဲ့လုံးလုံးရှာရှာလေးဖြစ်လာကြတဲ့အချိန်မှာကျွန်တော်ကပြည်ဆောင်စုမှရှိတဲ့ကျွန်တော်ခိုင်မြေသားပါဒီကလူတော်ကိုဆွေးနွေးချင်းချင်းကျွန်တော်တိုင်ပင်ပြီးတော့ဒီကိစ္စကြီးကိုအစီအပြအနေနဲ့တင်တင်လေဆိုတဲ့ဟာရောဟိုတာမအဖြစ်ကျွန်တော်ကစဉ်းစားထားတာရှိပါတယ်အဲ့ဒီကအဲ့ဒီကိစ္စလေးကျွန်တော်ဒီချတိုက်ပြဖို့အစီအစဉ်ရှိပါတယ်တိုင်ပင်ပြီးလို့ရှိရင်ကျွန်တော်ဘယ်လိုကကိုတင်ရမလဲဒီလိုတင်ရမလဲဆိုရတာဒီကျွန်တော်စဉ်းစားထားတာတော့ရှိပါလေ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာဥပရှင်စောစောကဒီလိုတရုတ်ကအိန္ဒိယသမုဒ္ဒရာထဲမှာအိန္ဒိယသမုဒ္ဒရာနဲ့ပတ်သက်တဲ့ဒေသတွေမှာအလားတူစိတ်ကမ်းတည်ဆောက်ရေးအထူးစီးပွားရေးဆိုတည်ဆောက်ရေးတွေကိုသူတို့ကြီးကြပ်လုပ်ခဲ့ပါတယ်။ဒါပေမဲ့စီရီလင်္ကာတို့ဘာတို့ဘာလို့တခြားနိုင်ငံတွေလည်းရှိတာပေါ့။အဲ့ဒီမှာဒေသခံနိုင်ငံတွေအတွက်ညလုံးတော့အကျိုးမရှိလာဘူးဆိုပြီးတော့နိုင်ငံတကာသုံးသပ်နေကြတာကိုဥပရှင်နဲ့ကြားလိုက်မယ်ထင်ပါတယ်ဆိုတော့ဒီစီမံကိန်းတစ်ခုလုံးကိုမြန်မာနိုင်ငံအကျိုးတစ်ခုလုံးအတွက်လွှမ်းခြုံကြည့်မယ်ဆိုရင်တော့အနာဂတ်အလားအလာကောင်းနိုင်မယ်လို့ဥပရှင်ယုံကြည်ပါလားခင်ဗျာအဲ့ဒါရိုးသားသားပြကြည့်ကြပါ
ဒီကိစ္စမှာတော့ကျွန်တော်ကလွတ်တော်ကိုဆိုတဲ့တရားရင်းနဲ့ပဲပြောရမှာဖြစ်တဲ့အတွက်ကြောင့်ဒီစီဝေးလုံငန်းကိုတရုတ်ကွန်ပဏီစီးပွားကွန်ပဏီနဲ့တရားဝင်လက်ပိုင်ခွင့်ရလောက်တာတော့အကျိုးရအဖွဲပဲဖြစ်ပါတယ်တရုတ်ရဲ့ယဉ်ကျေးမှုနဲ့မှလည်းပတ်သက်ပြီးတော့လေကျွန်တော်တို့ကဒီကျေးဇူးအမှမရှိရအနောက်နိုင်ငံတွေကကျွန်တော်တို့ဒီဝါကြီးပိတ်ဆို့မှုတွေအရင်ဒေသကြီးတွေလက်ထက်ကလို့ပြန်ပြီးတော့လုပ်နေကြတဲ့အခါဒီဒေတာမှယဉ်ကျေးမှုနဲ့အမှတရုတ်မှပါတခြားမရှိဘူးဒေတာတခါဒီရုပ်ကယဉ်ကျေးမှုနိုင်ငံတွေတော့လုပ်တဲ့အခါဒီလိုမျိုးတော့လုပ်တဲ့နိုင်ငံကအပြည့်ပြင်ပြီးတော့အဲ့နိုင်ငံရဲ့စင်းရဲပြုံးကိုပြီးတော့မျက်ကြည့်တူဖြစ်နေရဲ့ဆိုတာလည်းကျွန်တော်တို့တော့ကြားရပါတယ်အဲ့ဒါတကတော့ဒီစီမောက်ချုပ်တဲ့အစိုးရရဲ့အယူချင်းနဲ့လည်းဆိုင်ပါလိမ့်မယ်အဲ့ဒီပဲပြောပြပါလိမ့်
ကျောက်ဖြူစီပွားရေးဇုန်နဲ့ဒေသဖွံ့ဖြိုးရေးအလားအလာနဲ့ပတ်သက်ပြီးကျောက်ဖြူမဲဆန္ဒနဲ့အမှတ်နှစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ခဲ့ရပြီးတဲ့နောက်အခုအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
2018အာဆီယံစုစုကြီးဖလားဘောလုံးပွဲမှာတော့မြန်မာအသင်းဟာအုတ်စုကနေပြုတ်ပြီးတော့ဆီမီဖိုင်နယ်နဲ့လွဲချော်သွားခဲ့ပါတယ်။အုတ်စုနောက်ဆုံးပွဲစဉ်မှာမြန်မာအသင်းဟာမလေးရှားနဲ့ကွာလာလမ်ပူမြို့မှာကစားကြတာမှာအင်ရှင်မလေးရှားကမြန်မာအသင်းကို3ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်။မလေးရှားအတွက်ဂိုးတွေကိုတော့25မိနစ်48မိနစ်နဲ့88မိနစ်တွေမှာသွင်းယူသွားခဲ့တာဖြစ်ပါတယ်။အုတ်စုပွဲစဉ်၄ပွဲကစားပြီးချိန်မှာတော့ဗီယက်နမ်က3ပွဲနိုင်တပွဲတည်း10မှတ်နဲ့အုတ်စုပထမ Malaysia ก็ตรงไปไหนตะบวยชงโกมันเนี่ยอุสุดุติยะမြန်မာကနှစ်ပွဲနိုင်တပွဲတီတပွဲရှုံခုနှစ်မှတ်နဲ့အုပ်စုတတိယပဲရပြီးတော့စီမီဖိုင်နယ်နဲ့လွဲချော်သွားခဲ့တာပါဘီယန်နန်ကိုအင်ဂွေးမှာတည်ကစားခဲ့တဲ့မြန်မာအသင်းမလေးရှားကိုအဝေးကွင်းမှာဘာကြောင့်၃ဂိုးပြတ်ရှုံးပြီးတော့အချိုးဘိုလူပွဲနဲ့လွဲချော်ခဲ့တာပါလဲအားသာဆောင်းပါရှင်ကိုစောမျိုးတန်ကတော့
ဒီကတော့နောက်တန်းအတွေ့အကြုံလေးတာပေါ့ဗျာနောက်တန်းအားနည်းချက်စီကြောင့်ဂိုးတွေပေးလိုက်ရတာပေါ့အစွန်နှစ်ဖက်ပေါ့ဗျာအစွန်နှစ်ဖက်မှာတကယ်ဝါရင်းကစားသမားနှစ်ယောက်ရှိတယ်အဲ့ဒီကကိုအဲ့ဒီကပွဲမှာမထုတ်ခဲနဲ့ကျွန်တော်နိုင်ငံတကာပွဲ၅ပွဲလောက်ပဲဟိုကစားထားတဲ့အတွေ့အကြုံလူရဲ့ကစားသမားတွေကကိုထုတ်တော့ကျန်တဲ့ကအဲ့ပေါ်မှာအဓိကအခွင့်အရေးကြီးပါတော့နော်ဒါကတော့ကို
不必要的嘛。我困一下的呀，半夜困一下，那电脑压的。那电脑根本就不一样，那电脑根本就压的不，本来就压的嘛，过了嘛那表情，半夜干问的就压的，现在过了嘛瘫痪的，那不就压着了？你六六九九吧，别俺那干出来的是不没没他嘛。那种外人在羡慕啊，哪怕老外不弄，平时你要比出来的干了，孤独啊，老外就攀爬了不？那国外国家没你看嘛，武装国没啥的，国家没有，国外建立国力比你还大了不？你家的，我平常到天安夜，俺那街上没，我国力比你还老外多嘛？我讲，如果那个都老天伢给他他妈的一个外，别听那个没啥不？国外国家比那年你看哑巴有嘞。我姑妈给他干的，我姑妈知道的股票收不到的，可是这个家庭大问题我讲。
所以马来西亚呢，就那路面嘛，真的气压有挂在路面了。
这个面了，就那一挂一路好不路的东边嘛，我反正来说，就那姑娘交给了我，姑娘他妈的武装部兵兵的压力大的，压力哦，我比较嘛，姑娘姑比了呀，我那姑娘朋友干嘛尿尿没地，尿尿没个地，带回家的，把人自己出来。好了，我的天，那个走路背比较孤呀，咋个？那孤啊，本来就是说，你那孤背的呀，你那你妈变不拉来那个。虽然你呀，今年的东西呢，虽然你呀背比较乖一点吧，不过嘞，今年你他今年的东西呢，今年我弟你妈变下去他了嘛，你的你他个，你家那新东西，俺那个那个地方好呢，是吧？我们你家那个老高一点吧，比你妈们你家区别啊。我大门没去了，可能我国边南边的边的地方嘛，比如说南亚部队部开的这些，我其他地方的没他去的那里。所以我们离家的密码啊，这老几，习惯也没挂乎。但是呢，可能我那边安内的，现在国家的困难都没看来，大家全忘掉了。
你苏州鸡扑啦，我认得苦龙，我穷逼东大没说哟。你别问嘛，问个的密码来源人，宝龙等于你他个。都在木西拉的路面了。
都在木西拉路面了，那趟飞机的话，就我就不会特别呀。那趟飞机叫欧洲那边那边的，就说打了，我原来也今年都应该都在木西就出发了。西关也今年出不去呢，今年西关啊，我不过年都没有去，你妈那一年不能跟西关，原来也加一把的。第一年我见不来了呢，第二年来第西关第三天呢，第不能他妈没下住的。有个农产的那个做的有家业吧，一样的标明的嘞，不能他妈丢进去的，专业目的，矿啊的，比如说那个其他那啥事情哦，不能他妈丢进去，俺那个的啊，路线就有，我标呢都在哪一个我们去搞了，好像那边的，下面阿维玛的都在那边去搞了，现在现在的啊咯，主要的是都在哪里，我讲都在哪里，等于就说。现在这样的这个市场，我们马来西亚都，因为马来西亚都属于金融路呗，我保罗人家一多少一多少，比如来打工多过，比如来这看下，金融，我越南都、泰都、柬埔寨啊，那我比较金融的，来办都都行，到时候我再来都比较我便宜，除了你们保罗这样的。我都在我们企业店，企业店上边要炸了来了，就那二楼都要进来了。就是说，那有点点地方，咱俩这家爬完去哪里了？给他他妈的也去哪里了？炸了不就？那有的这地下的都没有，他们出来哪回了？他们他们出来回来了，那就在我们家的。你看那古了，都在么拉，都在么拉的店，不需要他妈的炸了来了，就那二楼都要进来了。Go, go, go! I need that ball!
တပတ်အုပ်စုဘီမာတော့ထိုင်းက၃ဘွဲ့နိုင်၃ဘွဲ့ဒီ၁၀မှတ်နဲ့အုပ်စုပထမရပြီးတော့ဖိလစ်ပိုင်က၂ဘွဲ့နိုင်၂ဘွဲ့ဒီ၈မှတ်နဲ့အုပ်စုဒုတိယရပါတယ်ဒါကြောင့်အချိုးဘောလူဘွဲ့မှာတော့ဗီယက်နမ်နဲ့ဖိလစ်ပိုင်ထိုင်းနဲ့မလေးရှားတို့တွေ့ကြမှာဖြစ်ပါတယ်စင်းဖိုင်နယ်ပထမအကြောကိုတော့ဒီဇင်ဘာ၁ရက်နေ့နဲ့၂ရက်နေ့ဒီမှာကစားကြမှာဖြစ်ပြီးတော့ဒုတိယ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါဒီကနေ့အတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်
VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်လည်နားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
ပင်လယ်နက်ဒေသမှာယူကရိန်းရေတပ်သင်္ဘောတွေနဲ့တင်းမာမှုတွေကြုံရရတဲ့ပေါ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကုမှာတာဝန်ရှိကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရှင်းနေရွေးကောက်ပွဲမှာပြန်ရွေးခံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းနေလို့ရဖြစ်နေလဲပြောဆိုလိုက်တာပါ။ရွေးကောက်ပွဲမှာအနိုင်ရအောင်ယူရပြီးယူကရိန်းသင်္ဘောတွေနဲ့ရန်စတဲ့လို့ရကိုစီစဉ်ခဲ့တာဖြစ်တဲ့အကြောင်းဒီနေ့ရုပ်မြင်သံကြားမိန့်ခွန်းမှာရုရှားသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။တူကီနိုင်ငံက sorry ကောင်စစ်ဝင်ရုံမှာအမေရိကန်အခြေစိုက် sorry သတင်းစာဆရာဂျမဲခါရှော့ကီပြီးခဲ့တဲ့လကအသက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကာကွယ်ဝန်ကြီးဂျင်မက်တစ်တို့ဒီနေ့တကပိတ်အစည်းအဝေးခံတင်ပြကြပါရယ်သတင်းစာဆရာတည်ဆုံးမှုပေါ်ဒေါသထွက်နေစေကိုယ်စားလှယ်တွေပါဝင်ပါတီရင်းတစ်ခုကကိုယ်စားလှယ်တွေကို sorry နိုင်ငံရဲ့လုပ်ရက်နဲ့ပတ်သက်တဲ့လျှို့ဝှက်သတင်းချက်လက်တွေကိုအစည်းအဝေးခံတင်ပြမဲ့အစီအစဉ်မှာအမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကြီးကဂျင်နာဟက်စပယ်မပါဝင်တဲ့အပေါ်မှာလည်းလွတ်တော်အမှတ်တွေကဝေဖန်နေကြတာပါအမေရိကန်ပြည်သူတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mrs. P ရဲ့ထက်လွတ်တော်အမှတ်နေရာအတွက်တကြောပြန်ရှင်ပြန်ရမှာ Republican ကိုယ်စားလှယ် Cindy Hatchman အနံရရှိသွားပါတယ်စုစုပေါင်းမဲရလက်အားလုံးရဲ့54ရာခိုင်နှုန်းနဲ့ Democrat ကိုယ်စားလှယ် Mike SP ကိုမနေ့တုန်းကပဲအနံရလိုက်တာဖြစ်ပါတယ်ကြဘာပင်လယ်ပြင်ထဲမှာပြီးခဲ့တဲ့လတဲ့တုန်းကပြစ်ချသွားတဲ့အင်ဒိုနီးရှားခီးစတဲ့လေယာဉ်ပေါ်မှာအန်ဒီယကင်းအောင်တပ်ဆင်ထားတဲ့အလိုလျောက်စနစ်ကြောင့်လေယာဉ်ဟာအချင်းချင်းအောက်ဆိုင်ထိုးကျခဲ့ရမှာလေယာဉ်မှုကထိတ်ချုပ်ဖို့ကြိုးစားနေပေမဲ့မရခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့ပါတယ်။ Lion Air လေကြောင်းလိုင်းက Boeing 737 Max 8 အမျိုးအစားကျက်လေယာဉ်ဟာအော်တိုဘာလ29ရက်နေ့ကဂျကာတာမြို့တော်ကနေအနီးနားမှာရှိတဲ့ဘန်ဂါပလက်တွန်ကျွန်းကိုပြန်တမ်းဖို့ထွက်ခွာပြီးတိတ်မကြခင်ကမှာပဲပြစ်ကြခဲ့ရကလေမော်မှာလိုက်ပါသွားသူခီးတဲ့189ရောင်းနဲ့ဝန်ထမ်းတွေအားလုံးတည်ဆုံသွားကြတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တိန်ကြီးထိုက်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာပါမနေ့ပြန်ကြာသာပရိနေ့မနေ့ဖက်အစီအစဉ်တွေမှာဥကျော်ဇန်တာရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများတစ်စင်အောင်ပါ
This program has come to you from the Voice of America, Washington.